تنوري عليك يا غين الفتن بنا مأدفوضا تنانسي برماكي بليلو فيا سنگا ميتر إيتي دادنا سكو لبو بيا روبا دادا روبا إيتي دادنا أوبي زمانا أوبي جدي إيتا نيرو زمانا نيرو جدي سيزن بايا أدى أدين أرنا أساكي دي توتو ديا دي دو أخلي بيو بيرو တဏှာဖြစ်တယ်ချုပ်ရင်လည်းအဲ့ဒီမှာပဲချုပ်ပုံဘုရားကဟောခြင်းတယ်ဖြစ်တော့ဒီနေရာမှာဖြစ်တယ်လို့ပြောလိုက်တယ်ချုပ်တော့ဘယ်မှာသွားချုပ်မလဲလို့မြင်တယ်ဒီမှာပဲချုပ်တယ်လို့ဘုရားရှင်ကတော့ပြောခြင်းနော်အဲ့ဒါလေးကိုနည်းနည်းမြင့်ချင်မှာကြမှတ်ထားကြဒါကြောင့်ဤဒါနီယကိုခန္ဓာမဂ္ဂနာအရိယမေတရားဖြင့်ဒိနာယအကျိုးမဲ့ဘေဒအာတိသောဒိနာယသဒနာဤ၎င်းနိဗ္ဗာန်နိဗ္ဗာန်သောအ ခြင်းတို့သောမာလိရောက်ပြီးသည်လေဖြစ်သောတဏှာရသနာဤ၎င်းယေတုထိုသူအကျဉ်သက်ခွာသရှိသောထိုတို့၌တတ္တထိုတဏှာဥပ္ပါဒိဖြစ်ခြင်းကိုတတိတာကြောင့်ရောမူပါသည်တတိဝတ္ထုသက္ကုသရှိသောဝတ္ထုတို့၌ပင်လည်းအဘောင်းမဖြစ်ခြင်းကိုတတ္တိတုံပြတော်မူခြင်းဟာယံတော်ဘိပယရူပံတတ္တရူပံဣတိတတဏပိယမနပိယတိဣဋ္ဌနိရုဒ္ဓမာနနိရုဒ္ဓတိအစတိဖြင့်ဘခေါ်တော်မူခြင်းဟာသက္ကောပဏိတတိအာဒိတံခောပဏိတအစရှိသောသက္ကကိုအာဟဘုရားရှင်ဟောကြားတော်မူခြင်းဖြစ်ပေ၏တဏဖြစ်သောကဒီညမှာဖြစ်တဲ့အတွက်ချုပ်တော့လေဒီညမှာပဲချုပ်တယ်လို့ပြောခြင်းကပြောခြင်းနဲ့တကယ်တော့ဒီတဏှာတဏှာဒီနိဗ္ဗာန်ကိုအကြောင်းပြုပြီးတော့ချုပ်တယ်တနည်းအားဖြင့်နိဗ္ဗာန်မှာရာဂဒေါသမောဟအဝိဘ္ဗာဖြစ်တဲ့ယုတ်လန်းဓမ္မဒုက္ခရတရားကအလုံးတို့ချုပ်တယ်အဲ့ဒါနိဗ္ဗာန်မှာဒီတဏှာလည်းမရှိဘူးတဏှာရင်းမပါဘူးတဏှာရဲ့အပေါင်းအဖော်ပေါ်ဖြစ်နေတဲ့တဏှာရဲ့တိယဝုဒ္ဓုလို့ခေါ်ဆိုနိုင်တဲ့ယုတ်လန်းဓမ္မဒုက္ခရတရားဒီလည်းလုံးလုံးမရှိဘူးဒါကြောင့်တကယ်ချုပ်ခါကတော့နိဗ္ဗာန်မှာချုပ်နိဗ္ဗာန်ကိုအကြောင်းပြုပြီးချုပ်အကြောင်းပြုချုပ်တဲ့ခါကတော့နိဗ္ဗာန်ကိုအရိယမတရားကလှမ်းအာရုံယူလိုက်တဲ့အခါနိဗ္ဗာန်ကအာရမဏပိစီယတတ်ပြီးနဲ့အကျဉ်းချုပ်ပေးလိုက်တော့နိဗ္ဗာန်ရဲ့အေဒအရှင်အဝါကြောင့်မဉ္ဇဏဒီကိလေသာအပုမီးကိုနှိမ့်နေတဲ့သွားအားတွေပေါ်လာတယ်မဉ္ဇဏကကိလေသာအပုမီးတွေကိုနှိမ့်ထားလိုက်တဲ့အချိန်ခါမှာဒီလိုလေတာအဘုဒ္ဓတဲ့အလုံးငိမ့်သွားတယ်တဲ့ကြောင့်နိဗ္ဗာန်ကိုအကြောင်းပြုပြီးငိမ့်တယ်လို့ပြောရတယ်နိဗ္ဗာန်ကိုအကြောင်းပြုပြီးငိမ့်တယ်လို့ပြောရတယ်သို့တော်နိဗ္ဗာန်ကိုအကြောင်းပြုပြီးငိမ့်ပြီမဲ့လို့ဘယ်နေရာမှာငိမ့်တယ်လို့မင်းရင်တော့ဖြစ်တော့ကဒီနေရာမှာဖြစ်တဲ့အတွက်ဒီနေရာမှာပဲငိမ့်တယ်လို့ဘုရားရှင်ကတော့ပြန်ပြောလိုက်တယ်နော်အဲ့ဒါနဲ့ပတ်သက်ပြီးတော့အထက်ကရာဆရာတော်ကနည်းနည်းလေးလောကဥပမာလေးနဲ့ဖြစ်ပြီးပြန်ပြီးတော့ရှင်းပြထားတယ်ဥပမာယမိဒိဋ္ဌိအထံဇာနန္တိပန္တိတာတချို့တချို့ပုဂ္ဂိုလ်တွေပြောပြလို့သဘောပြောနေမပေါက်ရင်ဥပမာတရားကလေးဆောင်ပြီးတော့ပြောလိုက်တဲ့အခါနားနဲ့သွားဆိုလိုရင်းအဲ့သဘောတွေကိုသဘောပေါက်သွားကြနော်ဒါကြောင့်တထယထပုရိသောဖြစ်တေဇာတံတိတ်္တအလားကိုဝန်လိန်တိတ်္တဝါအဲ့ကတော့ပဋ္ဌာယမူလံပရိယတိတ်္တဝါရှင်လေးရသာအနုဘုဗ္ဗေနာမိလာညိတဝါအပိညာတေဖြစ်စီယတတောတတမေဖြစ်တေတိတ္တအာလဘုံနိရောဓပိနာတိဟုရှိဟာ။ဘာပြောလဲ။ဝိရိဒယောက်ျားတိဖြစ်တေလေရော၌ဇာတံပေါ့ရောက်လျက်ရှိသောတိတ္တအနာဘုဝန်လင်းခါသောဘုံကောတိတ္တဝါမြည်၍အက္ခတောအဖျားမပဋ္ဌာယဆံမြေမူလအရင်ကောပရိယတိတ္တဝါဆံမြည်၍သင်္ဒီယဖြတ်တော့ပြီဖြစ်လျာ၏။လေသမတုကသူ့လေတော်တွေပေါက်နေတဲ့ဘူကားပင်တစ်ခုတွေ့ပြီဆိုတာနဲ့အကြာကနဲ့အရင်တောင်အကုန်လုံးရှာပြီးတော့လိုက်ပြီးဖြတ်တော့လိုက်ပြီ။မာထောဘူကားနယ်ဒီအနုဘုဗ္ဗေနာအရှင်အာဖြင့်မိလာရိတ်တော်ဝန်နှုတ်နှင်း၍အပင်ညာတိမထင်ရှားခြင်းတို့ဝါဏမီပညာပင်မရှိတော်တဲ့အဖြစ်တို့ဒီစေရာရောက်နေရသည့်တော်ထုံးမှနောက်၌တတ်သမီးဖြစ်သည့်သူလေတော်၌ဣဒ္ဓအနဘုခသောဘုဖင်ကိုဝါခသောဘုဖင်ဒီနိရောဓတိချုပ်ပြီးဟူ၍ပိဏာတိပယတိဟူ၍ဟောစီဘုဇိယအယထပြောဆုံးရသည်ကဲ့သို့ခဏကအမြင့်ကိုတကားတဲ့အကျွမ်းမရှိအောင်သူကအဖျားကနေစပြီးတော့အရင်ကိုရှာပြီးတော့အကုန်လုံးဖြတ်ပလိုက်တယ်ဖြတ်ပလိုက်တဲ့အချိန်ခါကျတော့ တကယ်ကြီးနဲ့ဒီဘူကံတွေကအရင်နဲ့အဖျားကြီးအားလုံးဖြတ်လိုက်ပြီလေဘူကံကတော့အနွယ်ကတော့ရှိနေသေးတယ်တော်တော်ဒီအနွယ်ကြီးတကယ်ကြီးဘာဖြစ်တော့လဲ၆ရက်၆ရက်ကနေနောက်ဆုံးတော့ပြည့်စုံပြီးဆင်းရဲသွားတယ်ဘူကံဆိုတာဒီလေတော့မှလိုက်ပြီးရှားကြည့်တယ်ရှိသေးလားမရှိတော့ဘူကံရှိတော့ကလည်းဒီလေတော့ပဲနောက်တကဘူကံမရှိတော့ဘူးဆိုတော့ဘယ်မှမရှိတာလဲလို့မြင်လိုက်ရင်လေတော့မရှိဘူးလို့ဒီလိုပဲပြောရနော်အနာတုကနော်ယောမေဝဖြစ်တိဒိဋ္ဌအနာဘုံညာချက်ကဒီလိုတဏ္ဍာရိယမခေနမူလချင်းနာနိဗ္ဗာန်အာဂမအဘုဒ္ဓင်္ဂိသတိယောကတာပဏ္ဏဒီလိုသူသူဖြစ်တိဒိဋ္ဌအနာဘုံညာနပညာယတိယောမေဝဤသူတာလိဖြစ်တိလေတော့အတွင်း၌တိတ္တအလဘဝိညာဘူကံကဲ့သို့ဘူကံွယ်ကဲ့သို့သက္ခာတိတုသက္ခောသတိတောဟုတုတို့၌တဏ္ဍနာကိုတတ္တပ္ပမအိသာထုတဏ္ဍီအရိယမေကိနအရိယမေတယောက်ဖြင့်မူလိစေနာဖြတ်အပ်သောအမြင့်ရှိသည့်ဟောတဝါဖြစ်၍နိဗ္ဗာန်နိဗ္ဗာန်သောအာဂမ္မအစွဲပြု၍ဝါနိဗ္ဗာန်ဒီဟုသောအကြောင်းကြောင့်အဘုဒ္ဓိနောင်တ္တပ္ပမဖြစ်သောချုပ်ချင်းဖြင့်ချုပ်ချင်းနောင်တ္တပ္ပမဖြစ်ခြင်းသို့ပြည့်စုံသည့်ရောက်ရှိ၍တော်၏ဧဝံဤသောတဖမပြည့်ခြင်းတို့ကတရောက်ပြီးသောတဏှာသည်ပြည်သူထုထုထုသက်ကိုသရှိသောဟုထုထု၌နပညာယတိမထင်ရှားတော့ပေခစ်တေလေတော့၌တိတ်တာအနာဘုဝိယဘူကံငယ်ကဲ့သို့နပညာယတိမထင်ရှားတော့ပေအရိယမတရားကနိဗ္ဗာန်ကိုအာယုံယူပြီးတော့တဏှာကိုအကျွတ်မဲ့ပယ်တတ်လိုက်တယ်အဲဒီကိုပယ်တတ်လိုက်တဲ့အချိန်ခါမှာနောက်တတဖန်ဒီတဏှာဒီယသိအကြီးနာအကြီးနှောင်းဒီရှားကြီးကိုကြီးဆိုတဲ့အတွင်အာရဏအခြင်းအနာနာရတာအတွေ့အထိဓမ္မသဘောလို့ခေါ်ဆိုအပ်တဲ့အကြီးအာရဏဒီကိုအစွတ်ပြုတ်ပြီးတော့နောက်တတဖန်ဒီတဏှာဖြစ်ခွင့်မရှိတော့ဘူးအဲ့ဒီအာရဏအတွင်အာရဏအကြီးအာရဏလို့ခေါ်ဆိုအပ်တဲ့ယုံနန္ဒမသင်္ခါရတရားဒီကိုပြန်ပြီးအာယုံယူကြည့်လိုက်တဲ့အခါမှာဒီအာရဏသောဇုံကိုအစွတ်ပြုပြီးတဏှာလီနောင်တဖန်မဖြစ်သောချုပ်ချင်းဖြင့်ချုပ်သွားတယ်လို့ဒီလိုပဲပြောရလေတော့မှဘူးမြေကိုအနိဗ္ဗာန်မကြံအောင်တွန်းလှန်ပြစ်လိုက်တဲ့အချိန်ကမှဒီတော့လေတော့မှပဲနောက်တဖန်ဒီဘူးကတော့မရှိတော့တဲ့အချိန်ရောက်သွားတယ်လို့နော်ဒီအသွင်အာရဏအပြင်အာရဏလို့ခေါ်ဆိုအပ်တဲ့လေတော့ရဲ့မှာလဲဘူးကနဲ့တူနေတဲ့ဒီတဏှာကိုလိုက်ပြီးရှောက်ခွေပြီးတော့နောက်ထပ်ရှောက်ခွေလို့မြရဘူးဒါကြောင့်ဒီမှာပဲချုပ်တယ်လို့ပြောရနော်နောက်တနည်းဥပမာလေးနဲ့လာကြတယ်ယထာဇာအာတဝိတော sorry အနိတဝနဂရသဒက္ခိဏတော်ရိဂန္ဒီယံတတော်အတုယသောရမမဟာဒီဝမတာဒီဝမာရိတာဒီဝဟောစင်ယောဧဝမေဝအာတိယံသောရဝိယယံသက္ခတိလို့တဏ္ဍာဒက္ခိဏတော်ရိသောရဝိယနိဗ္ဗာန်အာဂမနိရောဓတနိဗ္ဗာန်နိနိရောဓယောနိရောဓပန္နတေသူတုအတုယံသောရဝိယနပညာယတိတေနတတတေဝနိရောဓံတတေတံသက္ကုံလောကေတိယရူပံတတရူပံဣတိတတနဝိယမနဝိယတိဣဋ္ဌာနိရောဇံမာနနိရောဇတိတိအာတိမဟာနောဥပမံတခုလို့ပြောပြန်တယ်အတုတောတောဥတ္တခုအတိမဆောရိခုဒံတမြတောကိုအနိတဝါသံဃိဂရေနဂရတာမျိုးဤတခိဏတော်ရေတောင်းတကားဝအနိမ့်ဂန္တိယုံတက်ဖြာကြနေကုန်ရ၏။ဘုရင်အမိန့်တော်အာနာအယတော်ရမတောင်းကြနေတဲ့တကုသမြဒီကုသွားပြီးတော့ဖမ်းရပြီ။ဖမ်းလို့မိလာတဲ့အချိန်ခါမှာမျိုးရဲ့တောင်းတကားအနိမထမကံတုတ်တံတင်းကြီးမှတက်ဖြာကြပြီးဆင်ကြစို့တဲ့နော်။ရောတောတာကြီးချင်းသောအတုညာတော်ဟဲ့ဆိုရံခောတံတမြတို့ဒီမတတုဒ္ဒလေကုန်ပြီဣတိဝါဤတို့တော်၎င်းမာရိတတကုန်ပြီဣတိဝါဤတို့တော်၎င်းဟုရှင်ယဉ်ထပြောဆို၍နေကြကုန်တကဲ့သို့ဤဝမိဝဤဥပမာတုတလင်းအတုညာတော်အတွင်း၌ဆောရခိုးတုတို့သည်မန္တုယရှိကုန်တကဲ့သို့တထတို့သူသက္ခာတိတုသက္ခုအစရှိသောအတွင်းအာရဏအပြင်အာရဏတို့၌ယတနာအကျင့်တနာတိအတ္တိရှိသံထောတဏ္ဍာတိတခိဏအဓဝရီ တောင်မြို့ရဲ့တောင်တကားဝအနိမ့်၌ဇောရာခောတုတ္တကိုမာရိတာဟုယတအကုန်တကဲ့သို့တထာတို့အတူနိဗ္ဗာန်နိဗ္ဗာန်တရားတော်မြတ်ကိုတို့နိဗ္ဗာန်နိဗ္ဗာန်တရားတော်မြတ်တို့အာဂမအစွတ်ကြီးရဲ့ဝါနိဗ္ဗာန်အာဂမနိဗ္ဗာန်တရားတော်မြတ်ကိုအကြောင်းပြု၍အနိရုဒ္ဓတချုပ်ပြီးအချင်းကြောင့်နိဗ္ဗာန်နေနိဗ္ဗာန်တရားတော်မြတ်နဲ့အနိရုဒ္ဓချုပ်ကုန်ပြီးဤဉ္စီအေဝံဤတော်နိဒတ်ချုပ်ပြီးသောတဏှာတိဒေတုဟုသို့သို့ထောဆက်ခုစသောဟုသို့သို့နှင့်အတဝိညာဉ်တော်ဟုအတွင်းနှင့်သောရခုတံတမြတ်တို့သည်နပညာဉာဏ်တိဟုယမထင်ရှားကြအကုန်လည်းတို့တတ်ထာတို့အတူနပညာယတိမထင်ရှားတော်ပြီခုတံတမြတ်တွေနော်တော်ရဲမှတောင်းကြနေတဲ့ခုတံတမြတ်ဒီကိုခွင့်ရှိပြီးတော့မြင့်ရဲ့တောင်းတကားအနိမ့်မှတတ်လိုက်တတ်လိုက်တဲ့အချိန်ခါကျတော့လူတွေရဲ့ပါဇက်ချက်မှကတော့တောထဲရှိတဲ့ခိုးသားသမားတွေဒေကုန်ကြီးတောထဲမှာရှိတဲ့ခိုးသားသမားတွေကိုတတ်ပလိုက်ပြီဒီလိုပဲပြောတယ်တောထဲမှာတတ်တယ်လို့ပြောတယ်တောထဲမှာမရှိဘူးလို့ပဲပြောကြတယ်တကယ်တတ်တာကတော့မြို့ရဲ့တောင်တကားမှာတတ်တာတောထဲမှာတော့တတ်တာမဟုတ်ဘူးအဲ့ဒီပုံစံအတိုင်းပဲဒီတနာကိုကနကအတင်းအာရဏအပြင်းအာရဏဆိုတဲ့တော့အုပ်ကြီးတယ်မှာဒီတဏှာကမုန်လကအခြေစားနေတာရဇာရိတဲ့သင်္ကမ္မနိဗ္ဗာန်ကိုအကြောင်းပြုပြီးတော့အရိယာမေတ္တရားကပြန်တက်လိုက်တနည်းအားဖြင့်နိဗ္ဗာန်ဆိုတဲ့အာယုံမှာပဲဒီတဏှာကချုပ်သွားအရိယာမေတ္တရားကနိဗ္ဗာန်ကိုလှမ်းအာယုံယူနိုင်တဲ့အချိန်ခါကျမှဒီတဏှာကချုပ်နော်အရိယာမေတ္တရားကနိဗ္ဗာန်ကိုလှမ်းအာယုံယူနိုင်တဲ့အချိန်ခါကျမှဒီတဏှာကချုပ်တော့ဒီတဏှာပဲမှာချုပ်တယ်လို့မင်းနိဗ္ဗာန်မှာချုပ်တယ်လို့တော့ပြောရတယ်။ဒါပေမဲ့လို့ဒီတဏှာကမူလကဒေါအုံနဲ့တူတဲ့အတွဲအာရဏအပြင်အာရဏဒီမှာပြည့်စပ်ခဲ့တဲ့အတွက်ယွတ်တောင်းတကားရဲ့အနည်းမှာခိုးသားတညတွေကိုတတ်ထန်နှံမိမဲ့လို့တော့ရဲမှာပဲပြီးတယ်တော့ရဲမှာပဲတတ်လိုက်ပြီတတ်ကုန်ပြီဒေကုန်ပြီလို့ပြောကြတယ်လို့ပဲနော်။ရှေ့တုန်းကခိုးသားတညတွေကဒီတော့ရဲမှာပဲပြည့်စပ်ခဲ့တာရှင်းရှင်းကြတော်ရဲကခိုးတာတင်ရတယ်တော့ဒီကုံကြီးတော်ရဲကခိုးတာတင်ရတယ်ကိုတော့တတ်လိုက်ပြီးလို့ဒီလိုပဲပြောကြတယ်တောင်းတကားမှာတတ်တယ်လို့မပြောတော့ဘူးအဲ့ဒီပုံစံအတိုင်းနဲ့နော်ဒါကြောင့်မြတ်စွာဘုရားကနိဗ္ဗာန်မှာဒီတဏှာချုပ်ပြီးချုပ်ပင်ချုပ်တော်လဲမူလပြစားခဲ့တာကအတွင်းအာရဏအပြင်အာရဏအစရှိတဲ့ထိုးထိုးယုံနာဓမ္မသင်္ခါရလောကမှာပြစားခဲ့ခြင်းကြောင့်ဘုရားကျက်စားကြရနေရာမှာဖြစ်တဲ့အတိုင်းဟောတယ်လို့ချုပ်တော့လေဒီကျက်စားရဒီကျက်မှာချုပ်သွားတယ်လို့ဒီလိုဟောတာ။ဒါပြီးလို့ဒီလိုဟောရလဲလို့မိကဒီကျက်စားရဒီကျက်နဲ့တဲ့မှာဒီအတွင်းအာရဏအပြင်အာရဏတွေကိုအကြောင်းခံပြီးတော့နောက်ထပ်တဖန်ဖြစ်နေတာလေမတွေ့ရတော့ဘူးနော်။ဒီစကားလေးတကယ်ကြီးနည်းနည်းကြောက်ချင်ချက်ပြီးနော်။ရှေ့ရှေ့ကြောင်ကြီးတွေကိုဝေဖန်နေဒီလိုတော့မယုံစားသေးဘူး။ဒါပေါ်တရားတခုဆိုတော့နည်းနည်းလေးကြုံကြိုက်တဲ့အခါဆန့်စစ်တတ်အောင်ပြောတာ။နိယမတူကြည့်နော်။နိဗ္ဗာန်အာဂမ။နိမဂ္ဂိနာဣဒာနိမဂ္ဂိနာရှင်နာယနိဗ္ဗာန်အာဂမအဘောဓိပတ္တယ။ဟော။အရိယမတရားကပြတ်တဲ့နိဗ္ဗာန်အာဂမနိဗ္ဗာန်ကိုအကြောင်းပြပြီးတော့ပြတ်တဲ့ဘာကိုပြတ်လဲ။တဏှာကို။နိဗ္ဗာန်ကိုအကြောင်းပြပြီးတော့အရိယမတရားကတဏှာကိုပြတ်တယ်ဆိုတော့စကားသုံးလုံးရှိသွားပြီ။အရိယာမတရားရဲ့နိဗ္ဗာန်ရဲ့အတ္တခံရတဲ့တဏှာရဲ့ဒီတိုင်းရှိဒီလိုဆိုတဏှာကုံသွားတယ်တဏှာကုံရင်ကိလေသာအလုံးကုံတာပဲခေါင်းဆောင်ကုံသွားတယ်နော်တဏှာကုံရင်ကိလေသာကုံရင်ကြောင့်တဏှာကုံတာကအကျိုးတရားဖြစ်တယ်အရိယာမတရားနဲ့နိဗ္ဗာန်တို့ပေါင်းစုံလိုက်တဲ့အချိန်ခါမှာတဏှာကုံသွားတယ်ဒါလောလောကျန်အရိယာမတရားမှာ၄ခြင်းရှိတော့သူ့အစင်းနဲ့ဒီဆံရဆံရကိလေသာတွေကိုပယ်တတ်လိုက်တဲ့အခါဘုရားဗတိမေညာကအပင်ရောက်ကြောင်းဖြစ်တဲ့တဏှာတွေအလုံးပင်တက်ပြည့်နော်တက္ကရာဒိဋ္ဌိနဲ့တွဲနေတဲ့တဏှာကုံသွားတယ်သဗ္ဗာဂမိမေညာကပေါအောင်လုပ်အနာဂမိမေညာကကာမဆက်ကုံကိုလည်းပတ်စီတတ်တဲ့ကာမတဏှာအလုံးကိုပင်တက်လိုက်တယ်ရတ္တမေညာကရူပဘုံအရူပဘုံနဲ့ရူပရာဂအရူပရာဂနဲ့တွဲနေတဲ့တဏှာအလုံးကိုပင်တက်လိုက်တယ်လေးစဉ်ပိုင်းပြီးတော့ဒီတဏှာကိုတတ်လိုက်တဲ့အခါမှာတဏှာအကုန်လုံးကုန်သွားတယ်။ဘေဒမတိအရိယာမတရားကဒီကြီးနေတာတဏှာကိုအရှင်းရှင်းပြတ်တ်နိုင်တယ်လို့မြို့တော့နိဗ္ဗာန်အာဂမ္မနိဗ္ဗာန်နိဗ္ဗာန်တရားတော်မြတ်ကိုအာဂမ္မအစွတ်ပြီးတော့အကြောင်းပြုပြီ နိဗ္ဗာန်တရားကိုအကြောင်းပြုပြီးမှပတ်သက်တယ်ဆိုတော့မဉ္ဉဏ်ဤအာယုံဖြစ်တဲ့နိဗ္ဗာန်ကဒီကဒုနိဗ္ဗာန်နဲ့မဉ္ဉဏ်တို့ပေါင်းစုံလိုက်ချင်းကြောင့်ဒီနေတာကုန်မှုကဒီကအကျိုးတရားပဲနော်နိဗ္ဗာန်ကိုအကြောင်းပြုပြီးတော့ဒီနေတာကကုန်သွားရတယ်နိဗ္ဗာန်နဲ့ဆိုတဲ့အကြောင်းတရားမဉ္ဉဏ်ဆိုတဲ့အကြောင်းတရားသင်္ချာရှိတာဘာမှဒီတဏ္ဏကုန်ခြင်းဆိုတာပေါ်တယ်ဒီနေတာကုန်ခြင်းဆိုတာပေါ်လာတယ်ဒါကြောင့်ကိလေသာကုန်ခြင်းနဲ့သဥ္ပါဒိတ္တအနိစ္စံခေါ်တယ်သဥ္ပါဒိတ္တအနိစ္စံနဲ့အရိယမတရားကြီးအာယုံဖြစ်တဲ့နိစ္စံမတူဘူးလို့ဒီလိုပြောဆိုတာနော်အရိယမတရားကြီးအာယုံဖြစ်တဲ့နိစ္စံကဒီကရှိတယ်အတ္တင်္ဂတ္တနိစ္စံလို့ခေါ်ပါတယ်မြည်သည့်အကြောင်းတစ်စုံတရားမှပြုခြင်းလို့ဖြစ်ပေါ်နေတဲ့တရားမဟုတ်လောကမှာဘုရားရှင်တို့ပွင့်တော်တော်ပေါ်ပေါက်တော်မူသည့်ဖြစ်စေမပွင့်သောမပေါ်ပေါက်သောမူတည်ဘက်ဖြစ်စေဒီနိဗ္ဗာန်ပြတော်မြတ်ဒီနိစ္စသာဝရအဖြစ်အမြဲတည်နေတယ်။ဒီနေ့တန်ကုန်ခန်းခြင်းဆိုတဲ့သဘောတရားကတော့သို့တော်အရိယာတော်ကောင်းတို့ဆင်ရဆင်ရအရိယာမတရားကိုဖြိုက်တဲ့အချင်းခံကြမှာပေါ်လာရတဲ့အကျိုးဆွန့်ရင်တမျိုးတဲ့နော်။ဒါကြောင့်သူကနိဗ္ဗာန်ဆိုတဲ့အကြောင်းတရားအရိယာမတ်ဆိုတဲ့အကြောင်းတရားသင်္ချာရှိအကြောင်းမရှိဘဲနဲ့ဒီကိလေသာကုန်တာမျိုးမဟုတ်ဘူး။နတ်တကုအနုဘာတိတေတနိဗ္ဗာန်လို့အမြင်ရနေတဲ့ခန္ဓာပရိနိဗ္ဗာန်ခန္ဓာဖြုံငင်းဆိုတာလေအကြောင်းရှိဒီတဏမကုံရင်ခန္ဓာတော်မှာမကုံဘူးနော်တဏကုံမှတန်နေခန္ဓာကကုံမယ်ဒါကြောင့်ခန္ဓာ၅ပါးဖြုံငင်းမှုဒီတဏကုံရင်သတိရဖြင့်အဝိဇ္ဇတဏဥပါဒံသင်္ခါရတန်ဆိုတဲ့အကြောင်းတရားဒီကုံရင်အခြေခံတယ်အဝိဇ္ဇတဏဥပါဒံသင်္ခါရတန်ဆိုတဲ့အကြောင်းတရားဒီမကုံခဲ့လို့ရှိရင်ဒီခန္ဓာငါးပါးနဲ့ဘုရားမအချုပ်ငင်းကိုမရှိဘူးတတ်ကြောင့်ခန္ဓာချုပ်ငင်းခြင်းကိုအနုဘာတိတေတအနိဗ္ဗာန်လို့ခေါ်တယ်ခန္ဓာပရိနိဗ္ဗာန်လို့လည်းခေါ်တယ်ဒီခန္ဓာချုပ်ငင်းခြင်းလို့ခေါ်ဆိုအပ်တဲ့ခန္ဓာပရိနိဗ္ဗာန်အနုဘာတိတေတနိဗ္ဗာန်အတ္တမှလည်းအကြောင်းတရားထင်ရှားမရှိဘူးလားရှိတယ်တတ်ကြောင့်သူတို့ကနိဗ္ဗာန်အဖြစ်မဟုတ်ဘူးဗရိယအဖြစ်ကလည်းနိဗ္ဗာန်လို့ဘုရားရှင်ကဟောနေအဘကြောင့်ဗရိယဟောရတယ်ဒါကြောင့်ဒါကြောင့်တတ္တဝါဒီကဒီအပြင်ကတ္တအငိမ့်တဲ့နိဗ္ဗာန်အကြောင်းကိုပြောပြရင်နားမလည်နိုင်ဘူး။နားမလည်နိုင်တဲ့အခါကျတော့နားမလည်တဲ့ပုဂ္ဂိုလ်တွေကိုနားလည်နိုင်တဲ့သကလုံးနဲ့ပြောင်းပြီးသုံးပြရ။ရာဂဒေါသမောဟစတဲ့ကိလေသာကုန်နေတာကိုလည်းနိဗ္ဗာန်ခေါ်တယ်ကွယ်။ခန္ဓာရင်းချုပ်ငင်းသွားတာကိုလည်းနိဗ္ဗာန်လို့ခေါ်တယ်ဆိုပြီးတမျိုးဖြစ်ပြီးဒီလိုနားလည်နိုင်အောင်နားလည်နိုင်တဲ့သကလုံးနဲ့သုံးရ။အနန္တကုံရင်ပြိတာကုံရင်ဆိုတာကလည်းနိဗ္ဗာန်ကိုအကြောင်းပြုပြီးတာကုံနာဖြစ်ခြင်းကြောင့်အကြောင်းတရားဤနိဗ္ဗာန်ဟူသောအမည်ကိုအကျိုးတရား၌တင်စား၍ဥပ္ပဇာအားဖြင့်ဘုရားဟောတာလောကမှာဒီလိုဥပ္ပဇာစကားကြီးမတော်ဘူးလားသုံးရပါတယ်ဒီမှာကြီးမနေ့ကဘာလုပ်ကြမလဲသင်ချက်မယ်သမင်းချက်မယ်သမင်းချက်မယ်သမင်းကကြက်ပြီးသားပဲချက်နေဖို့လိုနေတာသမင်းဆိုတာကြက်ပြီးတာကိုခေါ်တာပဲမဟုတ်ဘူးလားအဲကြက်ပြီးတဲ့သမင်းကိုချက်ထားလားဆံကိုချက်ထားလားဆံကိုချက်တယ်လို့မသုံးဘူးသမင်းချက်တယ်ပဲသုံးရဟုတ်ကဲ့နောက်ကအတော့နှုံးလေးဟာဒီကြောင်းကလည်းအဲဆူတယ်ကြောင်းကဆူတာနဲ့ကြောင်းမှာရှိနေတဲ့ပုံကိုယ်တွေကဆူတာလားတခါတင်စားပြောကြနော်ညောင်ကောင်းတွေကပြောပြောကြတယ်တဲ့ဟုတ်ဒီဘက်တစ်ခုပေါ်လေဘာပေါ်အရင်တန်းတန်းနဲ့ထပြီးဟောလိုက်ပြောလိုက်တော့သဘောကျပြီးပြီစီမကျပြီးပြီစီရင်ကျေးမှုထုံးတန်းခြင်းလားအတိုင်းဒီကနေ့ဟောကြပေါ်လေပြီးရောကလည်းကြလဲလက်ခုပ်ပြီးကြညောင်ဆောင်တွေကကြွကြော်တယ်တကယ်တော့ညောင်ဆောင်တွေတလက်ထိုင်ကြီးကကြွကြော်တတ်တယ်လားမကြွကြော်တော့တော့ဘူးဟုတ်တယ်မလားဒီပုံစံတိုင်းပေါ့လောကမှာတင်စားပြီးသုံးရတာပဲစကားလေးတယ်နော်အဲ့ဒါကြောင့်မြတ်စွာဘုရားကဒီနိရောဓပစ္စယဘိုင်းကိုဟောတဲ့အတိုင်းမှလည်းဒီတဏှာကဖြစ်တော့ကအတင်းအာရဏအပြင်အာရဏဆိုတဲ့နေပြမှာဖြစ်ကြတဲ့အဲ့ဒါချုပ်တော့လေအဲ့ဒီနေမှာချုပ်တယ်ဆိုပြီးတော့ဘုရားရှင်ဒီလိုတွန်းလိုက်နော်တကယ်ချုပ်ခါကတော့ဘယ်မှာချုပ်လဲနိဗ္ဗာန်မှာချုပ်တယ်အတင်ခတတ္တအနိတ္တနိဗ္ဗာန်မှာချုပ်ဒါကြောင့်ဘာသာပြန်တဲ့အချိန်ကမှတနည်းခရောရာဂခရောဒေါသခရောမောဟခရောဆိုတဲ့စကလုံးကိုရာဂဤချုပ်ရာနိဗ္ဗာန်ဒေါသဤချုပ်ရာနိဗ္ဗာန်မောဟဤချုပ်ရာနိဗ္ဗာန်ဆိုပြီးပရမဂုဏ်ဆိုင်အောင်တချို့ဒါကြောင့်ပြန်ယူကြနော်ကဲမမှုရိယသစ္စာပိုင်းနိရောဓသစ္စာပိုင်းနှစ်ပိုင်းတော့ပြီးသွားပြီနောက်သစ္စာတစ်ခုကတော့နံပါတ်၄ခုမြောက်သစ္စာကဘာလဲ ယောဂသစ္စာတရားဒုက္ခသစ္စာတရားဆိုတာကအနာယောဂပေါ့ဒီဟန်တော်တပါးကမြတ်စွာဘုရားကိုမိတယ်မြတ်စွာဘုရားရောဂါရောဂါလို့ပြောပါတယ်ဘာလို့ရောဂါလို့ခေါ်တယ်လို့မိတယ်တော့ဘုရားကဒီခန္ဓာငါးပါးတည်းရောဂါလို့ဒီလိုတတ်ခတ်နော်အဲ့ဒီရောဂါလို့ခေါ်ဆိုအပ်တဲ့ခန္ဓာငါးပါးလည်းသင်ရှားရှိဒီခန္ဓာငါးပါးလို့ခေါ်ဆိုအပ်တဲ့အနာယောဂကြီးကိုသင်ရှားဖြစ်ပေါ်စေတတ်တဲ့ဓမ္မရာသစ္စာဆိုတဲ့အကြောင်းတရားလည်းသင်ရှားရှိသမုဒိယသစ္စာအကြောင်းတရားရဲ့ခြုံငင်းရရောဂါပြောင်းငင်းကြောင်းအပြောင်းငင်းမှုဆိုတာလေသင်္ချာရှိရောဂါပြောင်းငင်းကြောင်းဆိုတဲ့အကြောင်းတရားလေသင်္ချာရှိအနာတုပဲခုနကအနာရောဂါတို့ရဲ့ခြုံငင်းမှုပြောင်းပြင်းမှုနဲ့တူတဲ့နိဗ္ဗာန်ကိုရောက်ကြောင်းကြည့်တယ်ဆိုတာလေရှိရပြီးတော့ဒုက္ခဆိုတာလေရှိတယ်ဒုက္ခသင်္ချာတရားလေရှိဒုက္ခချုပ်ရနိဗ္ဗာန်ဆိုတာလည်းရှိတယ်ဒုက္ခချုပ်ရနိဗ္ဗာန်တို့ရောက်ကြောင်းပြည့်စုံဆိုတာလည်းသင်္ချာရှိတယ်လေးချက်ဆက်ခေါ်ရနော်ဒါကြောင့်ဒီမြတ်စွာဘုရားကခုဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာသုံးပါးဟောပြီးတဲ့နောက်မြတ်စွာဘုရားဒီနိဗ္ဗာန်ရောက်ကြောင်းပြည့်စုံလို့ခေါ်ဆိုအပ်တဲ့အနတ္တသစ္စာတရားကိုဆက်ပြီးခေါ်တယ်အဲဒီမဂ္ဂသစ္စာတရားကတော့မေဖို့နိဗ္ဗာန်ကိုလွန်လာတောင့်တနေတဲ့သူတော်ကောင်းမှန်လို့ရှိရင်ဒီအချင်းကျုပ်ခုဘုရားဟောမယ်အကျဉ်းချုပ်တော့ခင်ဗျာအလွတ်ကျက်ထန်နိုင်တိတ်တန်ဖို့ရှိတယ်။ဒါပြည့်လို့တန်ဖို့ရှိတယ်လို့ပြောရတယ်လို့မြေတော့မိမိတို့ကနိဗ္ဗာန်ကိုလွန်ကျင်လို့တော့သွားပြီ။ဒီမဲ့ပင်ရှင်ဘောဆိုတဲ့လမ်းကြောင်းအတိုင်းသွားရမယ်။သွားလိုက်တဲ့ချိန်ကမှငါသွားနေတဲ့လမ်းဟာမဲ့ပင်ရှင်ဘောလမ်းကြောင်းဟုတ်ရဲ့လားမဟုတ်ရဲ့လားဆိုတာကိုတိုင်တာပြီးကြားရမယ်။ပေရန်လေးကဒီပေရန်လေးပဲ။ဒါတော့ဒီပေရန်လေးနားလည်ပြီးအတွက်ကတော့တော်တော်လေးဒီလိုတော့အရှင်သမားဒီနေ့ချင်းတော့ပြီးလေ့လာရမယ်အပိုင်းပဲ။ဒီမဂ္ဂသစ္စာနိဒေသအပိုင်းလေးကိုဘုရားကလောင်းမျက်နှာသိမများပါဘူးနှစ်မျက်နှာတာတာလေးနဲ့အတူထုတ်ပြီးတော့ဟောထားပါတယ်နော်အဲဒီအတူတို့လောက်ကလေးကိုပဲနည်းနည်းအလွတ်ရထားမယ်ဆိုရင်တော့ထိုသူတော်ကောင်းအတွက်နိဗ္ဗာန်သွားတဲ့လမ်းဟာတိတ်ပြီးလွဲချော်နှိမ်ပြန်မရှိဘူးလို့သဘောပေါက်နော်ဒီဘုရားရှင်ဘယ်လိုဟောလဲကတမေသာဘိကဝေဒုက္ခနိရောဓဂါမိဟိပရိပဒာအရိယသစ္စာတရားမေဝအရိယောထင်ကြီးကောင်းမဲ့ကတရားထိတံတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပသမ္မာဝါစာတမ္မာကမ္မန္တောတမ္မာအာဇီယောတမ္မာဝါယမောတမ္မာတတိတမ္မာဓမ္မာတိသစ္ဆဝေစိတ္တယံတို့ဒုက္ခနိရောဓဂမိနိပရိပဒအရိယသစ္စာဒုက္ခအချုပ်ရနိဗ္ဗာန်တို့ရောက်ကြောင်းကျင့်ကြဟုခေါ်ဆိုအပ်တဲ့မဂ္ဂအရိယသစ္စာတရားဟုသည်ကတမေသအဇဏိအယမေဝအရိယောထင်ကြီးကောင်းမဲ့သောအယမေဝအရိယောထင်ကြီးကောင်းမဲ့သောဤမဂ္ဂင်၈ပါးအကျင့်များတရားတော်ဖြင့်ဒီအရိယာကိုရှင်းရှင်းမြတ်မြတ်တဲ့ဆိုပြီးဒီလိုတော့ဘာသာပြန်ပါတယ်နော်တို့တော့လဲဒီစားတဲ့ကြောင့်မဂ္ဂရင်းနဲ့ကွဲတော့အရိယာမဂ္ဂလို့ပဲဒီလိုသုံးထားတယ်နော်ရှင်းရှင်းမြတ်မြတ်တဲ့ဆိုတာကတော့ဒီအရိယာမဂ္ဂအနိယနေတဲ့ကျင့်စဉ်ဟာအနိအကျဲတွေကျင့်နေတယ်ကေဝလပရိဒုံနထံဝင်နေတယ်ကျင့်ဆုံးနေပရိဒုဒ္ဒသင်္ခလိတိဒ္ဒခရုဒင်းပုဒ္ဒေလိုပဲတိတ်ပြီးတော့ရှင်စင်းတယ်ပုဒ္ဒေစာဖြစ်တဲ့ခရုဒင်းဟောင်းသွားနေတယ်နည်းနည်းမြင့်ချင်မြင့်တယ်ပုဒ္ဒေစာဖြစ်နေတဲ့ခရုဒင်းလေးဟာကြည့်လိုက်လို့ရှင်ဖုန်းဖြူပြီးတော့အလွန်စင်ကြယ်တန်ရှင်းနေတယ်လို့ပဲဘုရားရှင်ဤနိဗ္ဗာန်ရောက်ကြောင်းပြည့်စုံလို့ခေါ်ဆိုအပ်တဲ့အနတ္တသစ္စာတရားတွေလှမ်းကြည့်လိုက်ရင်တိတ်ပြီးရှင်စင်းတယ်ရှင်ရှင်ဉာဏ်နေတဲ့အတွက်ကြောင့်လဲအရိယလို့ဒီလိုသုံးထားတယ်နော်။ဘာကြောင့်ရှင်ရှင်ရတယ်လဲလို့ပြီးတော့ဒီလမ်းအတိုင်းသွားနေတဲ့ပုဂ္ဂိုလ်မှကြည့်လိုက်ရင်စိတ်ချက်တွေရှင်ကျယ်သွားပြီ။ဒီပုဂ္ဂိုလ်ရှောက်နေတဲ့သရောကောင်းရဲ့စိတ်အစဉ်ကိုရှင်ကျယ်စေနိုင်တဲ့သောအားလည်းရှိတယ်။ဒုသရောကောင်းကိုအကြောင်းခံပြီးတော့တစ်ဖက်ပုဂ္ဂိုလ်ရင်းမှာထိခိုက်မှုညှဉ်းနှံမှုဘာမှမရှိဘူး။ဒီသရောကောင်းကိုအကြောင်းခံပြီးတော့ရာဒီရတဲ့မွေးမြူတတ်ပါစေယောနိတော်မနတိကာရတာဖြစ်ပါစေထိုတော်ရည်ရဲ့တန်တမှာကုသိုလ်တရားတွေများစွာတိုးပေါ်လာနိုင်တယ်။ဒါကြောင့်အဖက်ဖက်ကနေကြည့်လို့ရှိရင်တိတ်ပြီးတော့ဖြူဖြူညံ့ညံ့တယ်နော်။ရာဂအစရှိတဲ့ကြည်ရတာအရင်ကြီးတွေအကုန်ရန်ကုန်ကြုံကျင့်စဉ်တစ်ခုဖြစ်တဲ့အတွက်အလုံးဖြူဖြူညံ့ညံ့နေတယ်ကျင့်တယ်နော်။အဲဒီကျင့်နေဆိုတော့ဓာရီလည်းလို့ပြီးတော့နာမဒိဋ္ဌိ မမတင်္ဂကသမ္မဝါစာသမ္မကမ္မန္တသမ္မအာဇီဝသမ္မဝါယမသမ္မဒတိသမ္မသမာဓိလေလေးပါစကားလေး၈လုံးလောက်ကိုကြက်ကြက်နဲ့နားလည်ထိုင်နော်ဒီနန်းလျှောက်တဲ့အခါမှာမမှားနိုင်ဘူးလို့သဘောပေါက်တယ်ဒီချိန်တော့ကဒီချိန်ဆိုတာကတော့လွန်ခဲ့တဲ့2ပွန်30ကျော်လောက်ကဆူကြပါပြီနော်စကားအေးမှာအမေရိကကခရီးရန်ဖုန်းတော်ကြီးတော့ကဘာမှာပါတာဘုံကိုသူကအလှက်ပြီးသူ့တေတလာလုပ်နေကဘာကြီးရောက်လာတော့ကျင်းကြိုက်တော့ဟောပြောပွဲလေးတစ်ခုလုပ်တယ်ဟောပြောပွဲလေးတစ်ခုလုပ်တဲ့အချိန်ခါမှာသူကထူးဆန်းတဲ့စကားလေးတစ်ခုဒီချင်းနဲ့ပတ်သက်ပြီးပြောတော့ကဘာပါတာဘုံကိုကဘာမှာလျှောက်ပြီးလေ့လာတဲ့လေလာရင်သူတေတနာဓမ္မတအုပ်အနေနဲ့ဒီစကားလုံးလေးတွေကိုသူကမှစကြည့်ဘူးတယ်ဆိုတာသူကပြောပြပါတယ်ဒီမှာကုမ္ပဏီတစ်ခုရဲ့စက်ရုံတစ်ခုကုမ္ပဏီကြီးတစ်ခုမန်နေဂျာတယောက်မိတ်ဆွေသူ့မိတ်ဆွေတော်လို့အလဲပတ်တော်ရင်သူ့မိတ်ဆွေဒီဘက်ကိုထိုင်လိုက်တော့မိတ်ဆွေကစပွဲမှာမှန်လေးချင်းထားတော့မှားအောင်မဒီစကား၈လုံးရေးထားတယ်။မင်းရဲ့ရှင်ပါစကား၈လုံးရေးထားလိုက်တော့သူကဒီစကား၈လုံးလေးကြည့်ပြီးတော့သဘောကျတော့ဒီစကား၈လုံးပဲကရတယ်လေလို့သူကအဲ့ခါကျတော့မေးမိတယ်မေးလိုက်တဲ့အချိန်ကကြတော့ဒီစကားရှင်လုံးကဘုရားကဟောတော်တယ်လို့သူကပြန်ဖြေတယ်ပြောလို့ရင်းကြတော့ဒီလိုစကားလေးရှင်လုံးတော်ကြားဖို့ဖို့ဆိုတဲ့အဖြစ်နေပြီအမြဲတမ်းကဘာမှချက်ချင်းပါတယ်ခုလိုကြားခွင့်ရရုံနဲ့မကဘူးလက်တွေ့ကြည့်ရရတယ်ဆိုရင်နော်မိမိတို့အတွက်ဘုရားအမြဲတမ်းကြီးမားတဲ့ဖြူတယ်လို့မပြောနိုင်ဘူးလားပြောနိုင်ပါတယ်မဓုရာဏိပဟာဌာနိသောတကာနိဟိတာနိသာယေတိဝဇ္ဇာနိသောတန္တိတေတိဒေညာနရုဒ္ဓမာမြတ်စွာဘုရားမိရိတော်ဂောရမီကမြတ်စွာဘုရားကိုသင်ယူထားတဲ့စကားလေးပဲနော်မိရိတော်ဂောရမီပြိဋိဘံသံတော်မူမဲ့မြတ်စွာဘုရားကိုလာပြီးတော့သင်ယူထားတဲ့စကားလေးတစ်ခုဘာပြောရလဲမဓုရာဏိပဟာဌာနိသောတကာနိဟိတာနိသာယေတိဝဇ္ဇာနိသောတန္တိတေတိဒေညာနရုဒ္ဓမာဘုရားရှင်ရဲ့တရားစကားတော်တွေကိုဆန့်ကြည့်လိုက်ရင်မတို့ကအလုံးချုံမြင့်ကောင်းမြတ်တဲ့စကားတွေဖြစ်ပါတယ်ပဟထဉာဏ်နာရတဲ့တရားတွေကသိတတ်တယ်ဉာဏ်နဲ့နေတဲ့ဘုရားရှင်ရဲ့တရားဉာဏ်နာလိုက်ရတဲ့အခါမှာရှင်လန်းပြီးတော့ဗလာတယ်ရှင်လန်းလာစီနိုင်တဲ့သောအရှိတဲ့တရားတွေလည်းဖြစ်တယ်ဒေါတကအပြစ်အနာအစာတွေအကုန်လုံးကြောက်သွားတယ်ဟိဒဒီတရားစကားတွေလူချမ်းသာအလို့ရှိတဲ့ဘဝအတွက်လူချမ်းသာနတ်ချမ်းသာအလို့ရှိတဲ့ဘဝအတွက်နတ်ချမ်းသာယမချမ်းသာအလို့ရှိတဲ့ဘဝအတွက်ဒီမချမ်းသာနိဗ္ဗာန်ချမ်းသာအလို့ရှိတဲ့ဘဝအတွက်နိဗ္ဗာန်ချမ်းသာကိုရောက်အောင်ရက်ဆောင်ပေးနိုင်တဲ့စွမ်းအားတွေလည်းရှိတယ်။အဲဒီလိုတရားစကားတွေကိုနာကြားခွင့်ကြည်ကြံခွင့်ရနေတဲ့ပုဂ္ဂိုလ်တွေဒီဒီဒိဋ္ဌိနရုဒ္ဓမာဘုံကအမြတမ်းကြီးမားတဲ့ပုဂ္ဂိုလ်တွေပါဆိုပြီးတော့ဒီလေးကိုခေါ်လို့မရဆရာခံတော့နော်သစ္စုတ်ဗံအခြေအနေလေးတစ်ခုကိုသုံးသပ်လို့မဖြစ်တော့နော်အဲ့ဒီအနာကသစ္စုတ်ဗံကာလ၃ပါးဒီကာလ၃ပါးမှာလွတ်ရဖြစ်တဲ့နိဗ္ဗာန်ကိုလှမ်းသုံးသပ်ပြီးတော့မှဒီစကားကပြောတယ်သစ္စုတ်ဗံမျက်မှောက်အခြေအနေလေးတစ်ခုကိုကြည့်ပြီးပြောမယ်ဆိုရင်တော့ဒီစကားကိုလက်ခံနိုင်ဖို့တိတ်ကြည့်လို့ရှိချင်မှရှိနော်အဋ္ဌိနာကပိစုဗံကန္နာသုံးပါးဆိုတာကဒီဘုရားရှင်ရဲ့တရားစကားတွေကိုအခြေခံပြီးတော့ကောင်းကျိုးဒုက္ခရသွားတဲ့တရားတွေဒုညတိရှိကြပါတယ်။အဲဒီဒုညတိရှိတဲ့အချိန်မှာလူပြည်နာပြည်ကမပြည်သတိထိုးသွဘုံဌာနတွေကိုရောက်ရှိသွားတဲ့ဘုဂဝတ္တဝါတွေကိုမိမိကမြင်နိုင်တဲ့စွမ်းအားရှိရင်တော့ဒီစကားလက်ခံလို့ရတယ်။မိဘကိုရောက်ရှိသွားတဲ့တရားတွေရဲ့တရားတွေကိုကျေဘူးမြေမိဗံမသွားစင်တာပေါ့နော်ကျေဘူးကြုံဘူးနေခဲ့မဲ့မိဗံကိုဝန်ဆောင်ပြီးဆိုတော့ကိုလက်ခံနိုင်တဲ့သွားအားရှိတဲ့ပုဂ္ဂိုလ်တွေအဖို့တော့ဒီစကားဟာတိတ်တန့်ဖို့ရှိတယ်နော်အဲ့ဒီလိုအဆင်အထိမရောက်သေးရင်တော့ဒီစကားကိုလက်ခံနိုင်ဖို့ရတဲ့အသိမရှိဘူးဒါကြောင့်ဘုရားရှင်ရဲ့တရားဒီဟာလူချမ်းသာအလို့ရှိတဲ့ရနိုင်တဲ့နတ်ချမ်းသာအလို့ရှိတဲ့ရနိုင်တဲ့ယမချမ်းသာအလို့ရှိတဲ့ရနိုင်တဲ့ရှင်းတယ်နိဗ္ဗာန်ချမ်းသာအလို့ရှိနဲ့ရနိုင်တဲ့အတွက်ဒီတရားစကားတော်တွေဒီအလုံးသရဝတိအကျိုးကိုရွတ်ဆောင်ပေးနေတဲ့စကားတွေအဲ့ဒီစကားတွေကို ရှားများကိုရတယ်ဒီတရားစကားတွေကိုသင်္ချန်ကျောင်းကိုပေါ်များအထုကိုရတယ်ဒီလိုအခွင့်အလမ်းရနေတဲ့ပုဂ္ဂိုလ်တွေဒီဘုံကံကြီးမားတဲ့ပုဂ္ဂိုလ်တွေလို့မပြောနိုင်ဘူးလားပြောနိုင်တယ်ခொနကခရိယံဘုံတော်ကြီးကြီးပေါ့ဒီစကားလေးကိုသူဟာတော်တော်လေးအသက်50ဝန်းကျင်လောက်ကြာမှအကျဘူးလေနော်ဘုံကံကျင်တူးမလားမတူးကြဘူးမတူးကြဘူးနော်ကဲတော့မီဒီမဲ့လူစပါအကျင့်ရတရားတွေကိုဘုရားရှင်ကတစ်လုံးစီပြန်ပြီးတော့ဘုရားရှင်ကိုတော်တိုင်ရှင်းမယ်နော်နံပါတ်1မဲ့ကင်ကပါလေသမ္မာဒိဋ္ဌိကတ္တမသဗ္ဗိခဝေသမ္မာဒိဋ္ဌိဘာကိုသမ္မာဒိဋ္ဌိခေါ်တယ်ဆိုပြီးဘုရားရှင်ကိုတော်တိုင်ကရှင်းမယ်မေးမိတဲ့အခါဘုရားရှင်ကိုရတိုင်းနဲ့ပြန်ပြီးတော့ဖြေမယ်။ဘုရားရှင်ကိုရတိုင်းမေးပြီးတော့ဘုရားရှင်ကိုရတိုင်းဖြေထားတဲ့အဖြေတဲ့ပူပြီးခိုင်လုံတဲ့အဖြေဆိုတာရှိအောင်မလား။မရှိတော့ဘူး။ဒါကမှတ်ချက်ပါနော်။ဒီတော့ဒီတော့မိမကသွားတင်တဲ့ပုဂ္ဂိုလ်ကမဂ်ကျင်ရှင်းပန်းနဲ့ရှင်ကြီးအောင်ရှင်းရတော့မယ်။မဂ်ကျင်ရှင်းပန်းနဲ့ရှင်ကြီးအောင်ရှင်းရမယ်အပိုင်းမှာမိမိကျင့်ရမယ်ပြည့်စုံရမယ်မဂ်ကျင်ရှင်းပါးကဘာတွေဘာတွေဆိုတဲ့တိတိကျကျသိထားမှရှင်းလို့ရမယ်သံဃာဒိဋ္ဌိဆိုတဲ့စကားလုံးရတယ်လို့ဟောတယ်ကတ္တမသဒုက္ခဝေသံဃာဒိဋ္ဌိယံခောဒုက္ခဝေဒုက္ခဉာဏဒုက္ခသမုဒိဉာဏဒုက္ခနိရောဓေဉာဏဒုက္ခနိရောဓသမိနိယပရိပဒါယဉာဏအယောဟုသတိဒုက္ခဝေသံဃာဒိဋ္ဌိလဲ့လားနော်ဒီကဝေရှင်းတတ်ရတော့သမ္မာဒိဋ္ဌိသမ္မာဒိဋ္ဌိဟူသည်ကတ္တမသအဝေနိဒီကဝေရှင်းတတ်ရတော့ဒုက္ခေဒုက္ခဒုက္ခ၌ယဉ်ဉာဏအကျင့်တည်သောဉာဏ်ဒီ၎င်းဒုက္ခတမှုရိဒုက္ခဖြစ်ကြောင်းတမှုရိအာရိယဒုက္ခတရား၌ယဉ်ဉာဏအကျင့်တည်သောဉာဏ်ဒီ၎င်းဒုက္ခနိရောဓိဒုက္ခချုပ်ရာနိရောဓဒုက္ခတရား၌ယဉ်ဉာဏအကျင့်တည်သောဉာဏ်ဒီ၎င်းဒုက္ခနိရောဓသံဃိနိယပရိပဒါယဒုက္ခချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းကျင့်စဉ်ကိုခေါ်ဆိုအပ်တဲ့အရိယမဂ္ဂံဒိသတရား၌ဉာဏ်ဉာဏ်အကျဉ်းတည်သောဉာဏ်ဒီ၎င်းအဋ္ဌိဖြစ်၏ဒီကိုရှင်းတတ်ရန်သို့အယံဤဒိသလေးပါး၌တည်သောဉာဏ်ကိုသမ္မာဒိဋ္ဌိသမ္မာဒိဋ္ဌိဟုဥစ္စာတိခေါ်ဆိုအပ်၏ဒုက္ခဒိသကိုသိနေတဲ့ဉာဏ်ဒီသမ္မာဒိဋ္ဌိသမုဒိယဒိဋ္ဌာကိုသိနေတဲ့ဉာဏ်ဒီသမ္မာဒိဋ္ဌိနိရောဓဒိဋ္ဌာကိုသိနေတဲ့ဉာဏ်ဒီသမ္မာဒိဋ္ဌိမဂ္ဂဒိဋ္ဌာကိုသိနေတဲ့ဉာဏ်ဒီသမ္မာဒိဋ္ဌိသမ္မာဒိဋ္ဌိဘယ်နှမျိုးလဲ၄မျိုးဒီတော့သမ္မာလက်ကျေရှင်းပါတယ်မှာသမ္မာဒိဋ္ဌိတစ်ခုပါဝင်နေတယ်ဒီသမ္မာဒိဋ္ဌိဆိုတော့လက်ကျေနဲ့နိဗ္ဗာန်လိုချင်တဲ့သူတော်ကောင်းမှန်ခဲ့ရင်သမ္မာဒိဋ္ဌိဆိုတော့လက်ကျေနဲ့ပြည့်စုံအောင်ပထမအကျိုးဆုံးရနော်။မာနဒိဋ္ဌိဆိုတော့မဂ်ကျင်နဲ့ပြည့်စုံအောင်ကြိုးစားရမယ်အပိုင်းတစ်ခုဖြစ်နေတော့မာနဒိဋ္ဌိညာအရင်ရရှိအပ်ချက်သို့ပုဂ္ဂိုလ်ဒီဒုက္ခဒိဋ္ဌိကိုသိရမယ်။သမုဒိယဒိဋ္ဌိကိုသိရမယ်။နိရောဓဒိဋ္ဌိကိုသိရမယ်။မဂ်ကဒိဋ္ဌိကိုလည်းသိရမယ်။ဘာကိုဒုက္ခဒိဋ္ဌိခေါ်တယ်လဲ။ဒံချိန်ဒေနာပိစုပါဒနဲ့အခန္ဓာဒုက္ခဟောဒုက္ခသစ္စာတိုင်းကအရှင်းလင်းပြီးအကျဉ်းချုပ်အပြင်ဥပါဒါနဲ့ခန္ဓာ၅ပါးဒီကလည်းဒုက္ခသစ္စာတရားဒါရီလည်းဥပါဒါနဲ့ခန္ဓာ၅ပါးကရူပပါဒါနဲ့ခန္ဓာဝေဒနုပါဒါနဲ့ခန္ဓာသင်္ညုပါဒါနဲ့ခန္ဓာသင်္ခါရုပါဒါနဲ့ခန္ဓာဝိညာဉ်ုပါဒါနဲ့ခန္ဓာဘာကိုရူပပါဒါနဲ့ခန္ဓာခေါ်တယ်လဲဒါဘုထမံပေါ့နော်ယံကျေရှိရူပအတိတနာဂတပိစုကံနာဣဇဒံဝဗိဓံဝဩဓာရိတံဝဒုက္ခမဝါသီနာဝတဏိတံဝယံဒုရေတံတိတေဝသာတောဥပါဒာနိယအယံဥစ္စတိရူပပါဒံနဲ့ခန္ဓာဟောခန္ဓာတုတ်တာခန္ဓာဝကနယောပါဠိတော်မှာညားတယ်အတိကဖြစ်ခဲ့တဲ့ယုတ်နှစ်ချက်နဲ့ရှင်းပါပိစုကံယုတ်နှစ်ချက်ရှင်းပါအနာဂတ်ယုတ်နှစ်ချက်ရှင်းပါဣဇဒယုတ်နှစ်ချက်ရှင်းပါဗိဓယုတ်နှစ်ချက်ရှင်းပါဩလာရိကလို့ခေါ်တဲ့ယဉ်ကျေးတဲ့ယုတ်က6မျိုးဒုက္ခမခေါ်တဲ့ဒေမီနိညာနဲ့ယုတ်6မျိုးနေရာပေါင်းတော့28ပါးဒီနခေါ်တဲ့ယုတ်နဲ့ယုတ်တရားတဏိတခေါ်တဲ့မုံညာတဲ့ယုတ်တရား28ပါးပဲ ဒုရခေါ်တဲ့အဋ္ဌဉာဏ်နဲ့ဝိရယုတ်တရားနန္ဒီတာခေါ်တဲ့အဋ္ဌဉာဏ်နဲ့အမိမိတဲ့ယုတ်တရား28ပါး။အဲဒီတစ္ဆေတံမျိုးသောအချင်းအောက်ဖြင့်ဒီနေတဲ့ယုတ်တရားအစုအပေါင်းပြီးရူပဘာဒနဲ့ခန္ဓာတစ္ဆေတံမျိုးသောအချင်းအောက်ဖြင့်ဒီနေတဲ့ဝေဒနာအစုအပေါင်းပြီးဝေဒမျိုးဘာဒနဲ့ခန္ဓာတစ္ဆေတံမျိုးသောအချင်းအောက်ဖြင့်ဒီနေတဲ့ပညာတရားအစုအပေါင်းပြီးဝေဒမျိုးဘာဒနဲ့ခန္ဓာတစ္ဆေတံမျိုးသောအချင်းအောက်ဖြင့်ဒီနေတဲ့သတိသင်္ခါရတရားအစုအပေါင်းသည်သင်္ခါရုပ်ဒါတာနှင့်ခန္ဓာတစ္ဆေတံမျိုးသောအပြာဖြင့်ဒီနေ့အတိတ်ကဝိညာဉ်တရားအစုအပေါင်းသည်ဝိညာဉ်ုပ်ဒါတာနှင့်ခန္ဓာအဲဒီဥပါဒာနဲ့ခန္ဓာ၅ပါးဒီဘာတို့ကလဲဒုက္ခသစ္စာတရားသို့ဒုက္ခသစ္စာတရားကိုသိနေတဲ့ဉာဏ်ဒီသမ္မာဒိဋ္ဌိဒီတော့တရားတော့အထုတ်ရုပ်နဲ့ချက်ပါပါလဲမသိဘူးနိဗ္ဗာန်တည်းလို့ရတယ်။သမ္မာဒိဋ္ဌိဉာဏ်ရှိလား။မရှိသေးဘူး။ဒုက္ခသစ္စာကိုသိနေတဲ့သမ္မာဒိဋ္ဌိဉာဏ်တော့မရသေးဘူး။ဒီကနေ့မှမိမိတို့ကအတိတ်နဲ့အနာကမရှိကောင်းဘူးဆိုတော့ပုံပြမူကိုလက်ခံထားတဲ့အတိတ်ရောနေချက်ချက်ပါသိမလား။မသိဘူး။အနာကရောနေချက်ချက်ပါကိုသိမလား။မသိဘူး။မသိတဲ့သူ့မှာသမ္မာဒိဋ္ဌိဆိုတဲ့မဲ့ကိုပြည့်စုံမလား။မပြည့်စုံဘူးလေ။သင်္ခါရနဲ့တည်းပီရန်လေးတွေဘုရားရှင်ဆိုလိုနေတဲ့သမ္မာဒိဋ္ဌိမဲ့ခင်နဲ့ပြည့်စုံနေအတွက်လိုအပ်ပါတယ်။ဘုရားရှင်မဆိုလိုတဲ့သမ္မာဒိဋ္ဌိဉာဏ်ကြီးကတော့နိဗ္ဗာန်သွားရမှာအတုံးမဟုတ်ပါဘူး။နိဗ္ဗာန်သွားရမှာတကယ်လက်တွေ့အတုံးဝင်နေတာကဘုရားရှင်ဆိုလိုနေတဲ့သမ္မာဒိဋ္ဌိဉာဏ်အမြင်ရရှိရတာနော်။ဒါကဒုက္ခသစ္စာတည်တယ်နော်။ဒီတော့တစ္ဆေတမျိုးတော့အချင်းချင်းဒီနေတဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးကိုဟုတ်တယ်မှန်သောပရမတ်ကိုဉာဏ်ဉာဏ်ဆိုင်အောင်ထွန်းဖောက်ပြီးခြင်းနဲ့ဆိုရင်ဒုက္ခသစ္စာကိုသိနေတဲ့သမ္မာဒိဋ္ဌိဉာဏ်အမြင်တစ်ခုရတယ်။သစ္စာ၄ပါးတည်းကတပါးတော့သိပြီးလုံလောက်သလား။လုံလောက်သေးဘူး။နံပါတ်၁မမှုရိယသစ္စာကိုဟုတ်တယ်မှန်သောထွန်းဖောက်ပြီးခြင်းနဲ့သမ္မာဒိဋ္ဌိဉာဏ်အမြင်ရှိရမယ်။မမှုရိယသစ္စာဆိုင်တဲ့ကကြောက်ခဲ့ပြီးနော်။လူရင်းကိုပြန်ပြောရရင်တော့ဟောဒုက္ခရဏဒုက္ခမှာဆရာရှင်ကသာဝတ္တပုရိယသစ္စာခေါ်လဲလို့နေပြီးတော့ပြန်ပြီးဖြေထားဘဝိဇာကသင်္ခါရဖြစ်ပေါ်သင်္ခါရကဝိညာဉ်ဖြစ်ပေါ်ဝိညာဉ်ကနာယောဖြစ်ပေါ်နာယောကတဏှာရဏဖြစ်ပေါ်တဏှာရဏကဖဒဖြစ်ပေါ်ဖဒကဝေဒနာဖြစ်ပေါ်ဝေဒနာကြောင့်တဏှာဖြစ်ပေါ်တဏှာကြောင့်ဥပါဒံဖြစ်ပေါ်ဥပါဒံကြောင့်ဘဝဖြစ်ပေါ်ဘဝကြောင့်ဇာတိဖြစ်ပေါ်ဇာတိကြောင့်ကရံပရဏဖြစ်ပေါ်သောကပရိဒိဝဒုက္ခဒေါမနဥပါယတဖြစ်ပေါ်အဲ့ဒီဖြစ်ပေါ်ကိုဟောတိုင်းမှန်စွာသိတဲ့ဓမ္မညာသစ္စာကိုသိတယ်လို့ဒီလိုခေါ်တာကျောင်းကျုပ်ဆက်ပြိစ္ဆာဓမ္မပသဘောတရားသိရမယ်။ဒီကကျောင်းကျုပ်ဆက်ပြိစ္ဆာဓမ္မပသဘောတရားသိရမှဆက်ပြီးကြည့်ဆောင်ပြီးတော့တရားကြီးတို့ဒီဘဝဒီဘဝကိုဘ ਹੁ ထပ်ပြီးတော့နည်းနည်းလေးတက်ဆက်ကြည့်။ဘုန်းကြီးတို့ဇာတိနေနာငယ်ငယ်တည်းကဆရာသမားရှိဒူးထောက်ပြီးသင်လာခဲ့ရတဲ့ဇာတိကျမ်းစာကအတိအကျပြောနေတယ်။ဘဝိဇာသင်္ခါရအတိတော့အတ္တ။အဝိဇ္ဇာနဲ့သင်္ခါရကအတိဘောကဖြစ်ခဲ့တယ်။ဒီဘောကိုဟူထားခဲ့တယ်။ဇာတိကရမရဏအနာဂတောအတ္တ။ဇာတိကရမရဏကဟောအနာဂတ်ဘောမှာဖြစ်တဲ့တရား။မိစေအထပိစုတ်ကနာ။အနေကောင်မှာရှိနေတဲ့ဝိညာဉ်နဲ့ရုပ်တရားနာဖတ်တာဝေဒနာတနာဥပါဒံ။ကာမဘောဒီတရားတွေကပိစုတ်ကံ။အတိကပိစုတ်ကံရဲ့အနာဂတ်ဘဝသုံးခုကိုဝိသတိဟောထားတဲ့ဒေသနာဘဝသုံးခုကိုဝိသတိဟောထားတဲ့ဒေသနာကိုဒုဒေသနာလာပြီးအတိုင်းအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပုံသင်္ခါရကြောင့်ဝိညာဉ်ဖြစ်ပုံဝိညာဉ်ကြောင့်ငါယောက်ဖြစ်ပုံငါယောက်ကြောင့်တဏှာရဏဖြစ်ပုံတဏှာရဏကြောင့်ဖတ်တာဖြစ်ပုံဖတ်တာကြောင့်ဝေဒနာဖြစ်ပုံဝေဒနာကြောင့်တဏှာဖြစ်ပုံတဏှာကြောင့်ဥပါဒံဖြစ်ပုံဥပါဒံကြောင့်ဘဝဖြစ်ပုံဘဝကြောင့်ဉာဏ်တိဖြစ်ပုံကရမဏဖြစ်ပုံတွေကိုဟုတ်တယ်မှန်စွာသိမှကျန်ကျက်ကိစ္စမျိုးကသိအဲဒီလိုဒီအတွက်အတိတ်ကဖြစ်ခဲ့တဲ့အဝိဇ္ဇာကြောင့်အတိတ်မှာသင်္ခါရဖြစ်ပုံကိုသိခြင်းရင်တော့အတိတ်ကိုလှန်ရှုရမှာမရှုရဘူးလားရှုရတော့လေဒုက္ခသစ္စာဆိုင်မှာလည်းဘုရားရှင်ကဘယ်နှကအတိတ်ခန္ဓာ၅ပါးရှုပြီးအနာဂတ်ခန္ဓာ၅ပါးရှုပြီးအထက်ဟောထားပါတယ်ဥပါဒနဲ့ခန္ဓာဆိုတဲ့အမည်နဲ့နော်ဘုရားတမောရိယသစ္စာဘာမှလည်းဒီအတိတ်ရှုကအနာဂတ်ရှုကမပါဘူးလားဒါလည်းဒါဖြစ်လို့လေဒီအဝိဇ္ဇာသင်္ခါရဒီအတိတ်ဘဝကဖြစ်ခဲ့တဲ့တရားရှိသေးတယ်အတိတ်ခန္ဓာ၅ပါးတော့အစိတ်အပိုင်းတစ်ခု ဒါဒီဂရမရဏဆိုတာလေအနာကခန္ဓာ၅ပါးတို့ရဲ့အစိတ်ပိုင်းတစ်ခုသာဖြစ်တယ်။အလဲကောင်ရှိနေတဲ့ဝိညာဉ်ရောတဏ္ဍနာဖတ်တာဝိညာဉ်တဏ္ဍဥပါဒံဘဝဆိုတာလေသိစုတ်ဗံခန္ဓာ၅ပါးတို့ရဲ့အစိတ်ပိုင်းဟန်တာဖြစ်ပါတယ်။ဒါကြောင့်အတိတ်ခန္ဓာ၅ပါးမှာအကျုံးဝင်နေတဲ့ယုတ်တရားနန္တရားသိစုတ်ဗံခန္ဓာ၅ပါးမှာအကျုံးဝင်နေတဲ့ယုတ်တရားနန္တရားအနာကခန္ဓာ၅ပါးမှာအကျုံးဝင်နေတဲ့ယုတ်တရားနန္တရားကိုပိုင်းခြားပြီးမတူသေးတဲ့ပုဂ္ဂိုလ်တည်းအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပေါ်သင်္ခါရကြောင့်ဝိညာဉ်ဖြစ်ပေါ်ဝိညာဉ်ကြောင့်နာယုဖြစ်ပေါ်ကြတဲ့ကြောင်းကျိုးဆက်နေနေတဲ့ပြိဋ္ဌာသမုပ္ပါဒ်သဘောတရားကိုသိအောင်ရှိဖို့ဒီလိုမှမဖြစ်နိုင်ဘူး။ဒါဖြစ်လို့လား။ဒိဋ္ဌိယပြိဋ္ဌာဉာဏ်ဆိုတာနမရူပပြိဋ္ဌာဉာဏ်ရှိတဲ့ရှိ။ဒါနည်းအားဖြင့်အကြောင်းတရားတွေကိုသိကြည့်တယ်ဆိုတာကအကျိုးဖြစ်တဲ့နာယုကိုသိကြည့်ဖို့ကအခြေတော်ရှိ။အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်ဆိုတာကိုမသိရဖြင့်ထပ်ပြောရင်ပေါ့။အဝိဇ္ဇာကိုလည်းမြင်ရမယ်သင်္ခါရကိုလည်းမြင်ရမယ်အဝိဇ္ဇာကြောင့်သင်္ခါရဖြစ်နေတာကိုလည်းမြင်ရမယ်အဝိဇ္ဇာလည်းမတွေ့ဘူးသင်္ခါရလည်းမတွေ့ဘူးသဘောကတည်းကအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်ဆိုတာဘယ်လိုတွေ့လဲမတွေ့ဘူးဒီအဝိဇ္ဇာကလည်းအတိဘောကဖြစ်တယ်ဒီသင်္ခါရဆိုတာလည်းအတိဘောကဖြစ်တယ်ဒီအတိဘောကဖြစ်တယ်ဆိုတာလက်မခံနှိမ်ပြင်းရင်တော့တန်တန်အကျိုးဟာလုံးလုံးအတိပဲမရှိတော့ဘူးနော်ကံကံရဲ့အကျိုးကိုလက်မခံတော့ဘူးဆိုလို့ရှိရင်တော့ဒီနေ့ယောဂီတရားကောင်းတွေအပင်မှန်ခံပြီးတရားထိုင်နေဖို့ကလည်းလေမျိုးတော့ပါဘူး။ဘာဖြစ်လို့ကောင်းမှုကုသိုလ်တွေကြည့်နေတော့မဟုတ်ဘူးလား။ကုသိုလ်ကံအကုသိုလ်ကံရဲ့အကျိုးဆိုတာရှိတယ်လို့ယုံကြည်လို့လည်းဒီကောင်းမှုတွေပဲရှိကြတယ်။ဒီကံတွေထဲမှာအရှင်းအမြင်ဆုံးကံကတော့ဝိပဿနာကံဖြစ်ပါတယ်။ကံမဲ့ခရကံတခြားကုသိုလ်ကံအကုသိုလ်ကံမှန်တယ်မြောက်ကကုန်းစည်းနှိမ်တဲ့စွမ်းအားရှိတဲ့ကံကုန်းဒီကံကြီးကြတာဘာဖြစ်လို့လဲဒီကံကြီးကုံနေရတယ်ဒီကံကြီးကုံမှဒီနိဗ္ဗာန်ကိုငြိမ်းမှာအငြိမ်းတာကိုရောက်ရှိမှာဖြစ်လို့ဒီကံကြီးကိုအောင်ကျူးလာကြတာဒီတော့ကံကအကျိုးကိုဖြစ်စေတတ်တဲ့ကံရှိပြီးတော့ကံကိုပြန်ပြီးကုံစေတတ်တဲ့ကံတွေလည်းရှိဝိပဿနာကံကတခြားတခြားကုသိုလ်ကံအကုသိုလ်ကံမှန်တယ်မြတ်ကောကုံစေနိုင်လို့စောင့်အားရှိလို့ကျူးကံနေကြတာကံကြဲအကျိုးကိုယုံကြည်နေတဲ့စွန့်အင်မရှိခဲ့ရင်ဒီလိုကြိုးစားအောင်မလားမကြိုးစားနဲ့နော်ဒါကြောင့်အတိတ်ကပြုစုကိုထောင်ထားတဲ့သမုဒ္ဒယဒိသအမိယနေတဲ့ဝိဇ္ဇာတနာဥပဒံသင်္ခါရကံဉ္စောင့်ကံဉ္စဘောမှခန္ဓာငါးပါးဒုက္ခဒိသတရားကနောက်ချင်းရတာချင်းချင်းကြောင့်အတိတ်ကမရှိခဲ့ရင်အတိတ်ကသမုဒ္ဒယဒိသကြောင့်ဒီဘဝဒုက္ခဒိသဖြစ်တာဒီလိုမှသဘောမပေါက်ဘူးနော်တစ်ချက်နောက်တစ်ခုကတော့ဒီဒုက္ခဒိသတရားမှကြည့်လိုက်ရင်ဥပါဒာနဲ့ခန္ဓာ၅ပါးဆိုပြီးဖြေရှင်ကရုပ်ွက်ကိုဟောထားတယ်။ဟောထားလိုက်တဲ့အပိုင်းမှာခန္ဓာကဒုက္ခသစ္စာအမြင်ရနေတဲ့ခန္ဓာ၅ပါးထဲမှာရူပခန္ဓာပိုင်းဝေဒနာခန္ဓာပိုင်းသင်္ခါရခန္ဓာပိုင်းသင်္ခါရခန္ဓာပိုင်းဝိညာဉ်နဲ့ခန္ဓာပိုင်းဖြစ်တဲ့ဒီအပိုင်းကြီး၅ရလုံးမှာဖြေရှင်ကဘယ်လောက်ရှိမှန်းလို့ဟောတယ်လို့ကြည့်လိုက်ကြံတော့လေနော်အနတ္တလက္ခဏာအတုတ္တံတစ်ခုပဲဆိုကြပြီနော်။ဒါဓမ္မတိသာဘိကဝေယျကျင်းရှိရူပအတ္တနာကတ္တပိစ္ဆုကံနာသိကဓမ္မပိကံဝဩလာရိကံဝဒုက္ခမဝါဟိနာဝပဏိတဝါယံဒုရေတတိဒုဝါသဗ္ဗရူပံနိတ္တံမမအနိတောဟမဂ္ဂမိနမိတောအတ္တတိဧဝမေတံကတ္တပုတံသမ္မပိညာယကတ္တပံသဗ္ဗရူပံယုတ်တရားကြတော့ဘယ်လောက်ရှိမှပြောလဲအကုန်လုံးသဗ္ဗဝေဒနာဝေဒနာကြရလေအကုန်လုံးသဗ္ဗတိညာတိညာကြရလေအကုန်လုံးသဗ္ဗေသင်္ခါရစေတလိတ်သင်္ခါရတရားစုတွေကြရလေအကုန်လုံးသဗ္ဗဝိညာဏအတိတ်ကဝိညာဉ်ကြရလေအကုန်လုံးပဲရှိတာလို့ဟောဒီလိုကအကုန်လုံးဆိုတော့နားလည်းမလဲစေတလိတ်ဘယ်နှလုံးရှိတယ်ဆိုတာလည်းမသိဘူးရှိလဲမရှိတော့ယုံကြည်ရှိပါဆိုတာနဲ့ပတ်တယ်လို့ဥစဉ်ကကြာဘူးနာဝါလီတခုဒီကနေ့ရောက်တော့ဒကာတယောက်ကဥစဉ်လာမေးဘူးလေဒီတခုယုတ်90ရှိတယ်ပြောတယ်တဲ့ဟာဒုက္ခစိတ်ကတခုယုတ်က90လို့ပြောတယ်တဲ့အဲ့ဒါဟုတ်လားတဲ့ဟာဒုက္ခဘုရားဘုရားဒီဘယ်လိုတော့ကြမ်းထားတယ်တော့မသိဘူးနော်ဒီကနေ့ရောက်မှဥစဉ်ကကြာဘူးတဲ့စကားဟုတ်မဟုတ်ပါဘူးစိတ်ကတခုယုတ်90ရှိတယ်ဆိုတာက90တခုပြောတယ်လို့ပြောတာကစိတ်ကတခုယုတ်က90ဒီလိုပြောရမှာရပဲလေယုတ်နဲ့ရောက်ရုပ်ကိုမကွဲ ဒီလောကဥစ္စာနဲ့ဒီတိုင်းသောပြိဿသမုပ္ပါဒ်ကိုရောက်ချင်းလိုက်တယ်။လည်းလည်းရောက်တဲ့ဒီကနေ့အဲဒီရပ်တဲ့ရုပ်နဲ့ရောက်တဲ့ရုပ်ကိုမကွယ်ဘူး။ရုပ်နဲ့ပြည့်စုံတာကိုရပ်တဲ့ကြီးနဲ့ရောက်တာကအော်ဒုက္ခတော့ရောက်ကုန်။ဟုတ်တယ်ဟုတ်လား။အဲဒီပုံစံပေါ့။မိမိတို့ကဝိပဿနာဘာဝနာသမထနဲ့ရှင်းပြတယ်ကြီး။ဒီကတခုပဲရှိတယ်ယောက90ရှိတယ်ရှိတယ်ပုံစံနဲ့တွဲပြီးစီးကျန်းနေတယ်ဒီပုဂ္ဂိုလ်လက်မှတ်မအောင်မလားမှန်တော့ဘူးဒါကအခြေခံပေါ့နော်ဒီလိုပြီးတဲ့တရားလေးတွေကတော့ဒီအောင်ကျိုးခံဖို့လိုပါတယ်ကောင်းပြီယောက28ပဲရှိတယ်မှန်တယ်အစ်ကဘယ်လိုရှိမလဲဒါလည်းမေးဖို့မလိုလားလိုတော့ကျိုးဖို့နည်းစနစ်ပြည့်စုံကုန်လေဆရာသမားဆန္ဒတော့ဘုကပ်ပြီးလေ့လာဖို့လိုအပ်အဲ့ဒီကြည့်နေလို့လည်းဘုရားရှင်ကဒီကတုံးဖို့မှအချက်လို့မရအောင်အကွက်စီစီဟောထားတာကဟောထားတဲ့ဒီကြည့်နေလို့မိမိတို့ကယောဒိသာဥဒ္ဓိယတန်ဆင်ပြီးတော့လိုက်လာပြီးပြင်ဖို့တော့လိုတော့ပေါ့နော်ကဲဒုက္ခသမုဒယသစ္စာတရားဒုက္ခသစ္စာတရားကိုသိပြီးတော့ယောဂီပြောကောင်းကဒုတိယသစ္စာသမုဒယသစ္စာကိုသိတဲ့ဉာဏ်ရှိကြရအဲ့သမုဒယသစ္စာကိုသိအောင်ကြိုးစားတဲ့အပိုင်းမှလည်းအဒီလေဒီပိစ္ဆာဇောပိစ္ဆာသမုပ္ပန္နဓမ္မသာအနာဂတိပိဣတရဟိတိပိစ္ဆာဇောပိစ္ဆာသမုပ္ပန္နဓမ္မသာအတိတ်ကြည့်လိုက်တော့လည်းအကြောင်းတရားနဲ့အကျိုးတရားပိစ္ဆုတ်ပံကြည့်လည်းအကြောင်းတရားနဲ့အကျိုးတရားအနာဂတ်ကြည့်လည်းအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်လို့ဒီလိုသိအောင်လို့ရှိရတာဘာကြောင့်ဒီလောက်တောင်ရှိရလဲအဲ့ဒါကတော့ကိုကသိရခံမယ်ကိုကရှိခဲ့တယ်ဟုတ်တယ်မလားဘယ်လိုရှိခဲ့လဲတခါတလေပြစ်ဆုံးပါမှာအချင်းလေးကမဟန်တော့ဟိုးရှင်ပြီးတော့ကရှင်ရင်းဆောင်တဲ့ဘုရားလေးကိုပြန်ပြီးတော့ညံ့နေလဲညံ့နေညံ့နေဟောတို့ကကုက္ကမတာဒီလိုဖြစ်ရတာကတို့ငယ်တုန်းကတော့ဘယ်လိုပဲဆိုပြီးအတိတ်ကိုပြန်လွမ်းလာလဲရှိတယ်အတိတ်ကိုလည်းပြန်လွမ်းမနေလို့အဲ့ဒီအတိတ်ခန္ဓာ၅ပါးဟာလေအနိစ္စတရားတော်မှန်တယ်ဒုက္ခတရားတော်မှန်တယ်အနတ္တတရားတော်မှန်တယ်ဆိုပြီးတော့ပြန်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာကိုသုံးတာတင်ပြီးရှုလိုက်လို့ရှင်းပေါ့အဲ့ဒီအတိတ်ခန္ဓာ၅ပါးအပေါ်နဲ့တွဲနေတဲ့အကျိုးတွေလေတဏှာဇောမာနဇောဒိဋ္ဌိဇောတွေပေါ့အဲ့ဒီအကျိုးတွေလည်းပြုတ်သွားမှာတခါတလေပြုတ်ဖို့ကအချင်းလေးမဟာနအနတ္တကိုလှမ်းပြီးညှော်တာကလည်းရှိရမယ်အနတ္တကိုလှမ်းညှော်တတ်တော့အဲ့ဒီအနတ္တလှမ်းညှော်နေတဲ့ဒီခန္ဓာ၅ပါးကလည်းအနိစ္စတရားတော့မှန်တယ်ဒုက္ခတရားတော့မှန်တယ်အနတ္တတရားတော့ဆင်းနေသုခနဲ့ငါးပါးတို့အပေါ်နဲ့အနိစ္စအញ្ញအမြင်ဒုက္ခအញ្ញအမြင်အနတ္တအញ្ញအမြင်လေးတန်ရှင်းစွာပေါ်လာခဲ့ရင်အနာဂတ်ခန္ဓာငါးပါးအပေါ်မှာစွန့်နေတဲ့ကနာဇောမနာဇောတိတိရဲ့အဆွဲတွေလည်းပြတ်သွားဒီလိုဗန်ခန္ဓာငါးပါးကိုလည်းအလားတူပဲလက္ခဏာရဲ့သုံးတန်တင်ပြီးတော့ဒီနည်းရှိမှရဒီလိုဗန်ခန္ဓာငါးပါးအပေါ်မှာစွန့်နေတဲ့ကနာဇောမနာဇောတိတိတွေလည်းပြတ်သွားအကျွဲ့တဲ့ဒီဂရီစံရင်းပြီးအောင်ပြုတ်ပါစေ။ဒီလေတံဂွေလုံးကျွတ်သွားတာ။ဒီလေတံဂွေလုံးကျွတ်ငရံခီမိတော့ကြီးငိမ့်သွားတာပဲ။နော်။ငရံခီငိမ့်အတွက်ပေါ့ဘုရားရှင်ကအနန္တကိုလှမ်းအရှိခိုင်းတာအနန္တကြီး။ပြီးရောဖို့အရှိခိုင်းတာမဟုတ်ဘူး။ပြီးရောနေတဲ့ပုဂ္ဂိုလ်ကြီးအတွက်မပြောစင်ခြင်းလို့အရှိခိုင်းတာ။ဒါကြောင့်သတ္တဝါဆိုတာကတခါတည်းနော်နိဗ္ဗာန်တော့လူကျင်တယ်လို့ပြောပြီးမယ်လို့ဘောနိဗ္ဗာန်မရဘူးစံကြဘဝတကုလက်ခံရမယ်အခြေအနေရှိနေရင်တော့အဲဒီစံကြလေးတကုကတော့တခါတည်းဖြစ်တာခဏနားကျင်တဲ့စိတ်ကလေးကရှိတတ်တယ်ဟိုတည်းကပြန်သွားတဲ့ယောဂီတယောက်ကရှောက်တယ်ဒီလောက်ကြလို့ရှိရင်အတေကံမပိတ်သေးဘူးလားတဲ့အဲ့မပိတ်သေးဘူးလို့ခင်ဗျားတို့ပြောတယ်။ဘာဖြစ်လို့လဲ။အမှန်ထုတ်လာခေါ်လို့ရှင်ပန်တလေးဦးမယ်လို့အဲ့လောက်ပဲပြောလိုက်တယ်။ဟုတ်တယ်မလား။သူကအသေးလည်းပိတ်တဲ့အချင်းလောင်းတဲ့တစ်ချို့ကကျင်းလိုက်တယ်။အဲ့တော့ကလေးပိတ်လိုက်ပြီးဆိုတော့ဘူးရှိဆက်ပြီးနည်းနည်းကြောကြောလေးနေကျင်သေးတယ်။ဆန္ဒကဆန္ဒကဟုတ်တယ်မလား။အဲ့ဒီကြောကြောနေကျင်နဲ့ရှင်ကျင်တဲ့ပုဂ္ဂိုလ်တွေအတွက်မရှိအောင်လို့ခင်ဗျားကအဲ့ဒီလင်းနေကျင်လို့တဲ့ဒီအနာကဟာလဲလိစ္ဆာတရားလေးတော့မှန်တယ်။ဒုက္ခတရားလေးတော့မှန်တယ်။အနတ္တတရားတွေတောင်မှန်နေမင်းမို့ကြာမရှိကိုယ်တည်းကမရှိလို့သိစေခြင်းလို့ဘုရားရှင်ကအနာဂတ်ကိုအရှိခိုင်းတယ်နော်ဒါကြောင့်အတိတ်ကလည်းအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်အနာဂတ်ကြည့်လည်းအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်ပြစ္ဆုတ်ပံကြည့်လည်းအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်လို့ ဒီလိုအတိတ်နဲ့ကလူစုံတာကလည်းသုံးပါလုံးကိုသိအောင်သင်ကြည့်ရတယ်။သမုဒိယသစ္စာကနော်။အဲဒီသမုဒိယသစ္စာကိုသိနေတဲ့ဒီဉာဏ်အငြိရရှိရှိတဲ့အချိန်ခံကြတော့နိရောဓသစ္စာကိုသိအောင်တစ်ဆင့်တက်ပြီးကျူးဖန်ရမယ်။မေဃသစ္စာကိုသိအောင်တစ်ဆင့်တက်ပြီးကျူးဖန်ရမယ်။အဲ့တော့ဘယ်လိုပဲပုံပဲပန်းပန်းနဲ့အဖြစ်ကျိုးပန်းရမယ်ဆိုတဲ့အပိုင်းကတော့နောက်ပိုင်းမှာအထက်ကရာကတော့ဖွင့်ထားပါတယ်နော်အဲ့တော့ကြောင့်အဲ့ဒီအထက်ကရာရဲ့အဖွင့်လေးကိုဒီနေရာမှာနည်းနည်းလေးပြောကြရအောင်နော်အထက်ကရာအဖွင့်လေးကိုနည်းနည်းလေးပြောပြပြန့်ပြန့်လေးနားလည်ထားမှဒီသိက္ခာလေးကအကြောင်းနဲ့နည်းနည်းလေးအကျဉ်းချုပ်သဘောပေါက်နိုင်တယ်လို့ယူဆရတယ်နော်ဒီလူစားအေးချင်းကတည်းကဒီနည်းဒီနည်းအသိဆံမျိုးဟောဒီရှင်ဒုစရဣဒိတ္တသတိဣဒိနိဒုစရနိဟောတိတရားဒိတံသမ္မာဒိဋ္ဌိတဝါအိနိဟိပိအတ္တနောပစ္စနိကကုလိလေဟိတတေနိစ္စဒုတံသဟောတိနိရောဓအာရမဏံကရောတိမံယုတ်တတမေသတ္တတိတပရိစ္ဆတကမောဟဝိဇ္ဇမနဝတိနအတ္တမောဟတောသမ္မာသင်္ကပ္ပတယောပိပတိဝါမိစ္ဆသင်္ကပ္ပတိနိစ္စသဇဟံတိနိရောဓသအာရမဏံကရောတိဥဒိတ္တောပဏိတသမ္မာသင်္ကပ္ပောတသတတမေအိနိရောဖေတိစသည်ဖြင့်ခေါ်တာနော်အဲ့ဒီအဖွင့်ကနားလည်ကြီးကတော့ခုနကသကလုံးရှင်းလုံးရဲ့အဓိပ္ပာယ်ကိုနည်းနည်းလေးနားလည်ပြီးမှပဲပြောလို့ပိုကောင်းမယ်နဲ့ပြီးတယ်။ဒါကြောင့်သကလုံးရှင်းလုံးနဲ့ပြန်ပြီးပြောကြရအောင်နော်။ကဲ။သမ္မာဒိဋ္ဌိမှာဒုက္ခသစ္စာသိနေတဲ့ဉာဏ်ဤသမ္မာဒိဋ္ဌိ။သမုဒိယသစ္စာကိုသိနေတဲ့ဉာဏ်ဤသမ္မာဒိဋ္ဌိ။နိရောဓသစ္စာသိနေတဲ့ဉာဏ်ဤသမ္မာဒိဋ္ဌိ။မဂ္ဂသစ္စာကိုသိနေတဲ့ဉာဏ်ဤသမ္မာဒိဋ္ဌိ။ဒီလိုကျမှတ်ထားလိုက်ပါနော်။မှတ်ကြပြီတဲ့အချိန်ကမှအဲ့ဒီမှာဝိပဿနာဉာဏ်ဤအရှိကအာယုံဖြစ်တဲ့သစ္စာကဒုက္ခသစ္စာတရားဝမှုရိယသစ္စာတရားအဲဒါလောက်ပဲမှတ်ထားအောင်နော်အဲဒီဒုက္ခသစ္စာတရားဝမှုရိယသစ္စာတရားကိုသိအောင်ဘယ်သစ္စာတရားနဲ့ကြိုးပမ်းရမလဲလို့မြို့တော့မဂ္ဂသစ္စာတရားနဲ့ကြိုးပမ်းရနော်မဂ္ဂသစ္စာအမြင်ရလို့တော့မဂ္ဂင်တရားကို၈ပါးကိုထူထောင်ပြီးတော့ဒုက္ခသစ္စာနဲ့ဝမှုရိယသစ္စာကိုသိအောင်ပထမကြိုးပမ်းရဒုတိယနိရောဓသစ္စာ၊နောဂီနိရောဓသစ္စာကိုသိအောင်ရှင်းပြရတယ်။နောဂီနိရောဓသစ္စာဆိုတာကတော့အဲဒီဒုက္ခသစ္စာတရားသမှုရသစ္စာတရားတို့ရဲ့အကျက်တက်တက်ကိုမြင်တဲ့အတိုင်းပေါ့ခဏမကျတဲ့တည်းချုပ်နေတဲ့ခဏိကနိရောဓခေါ်တယ်။အဲဒီနိရောဓကိုပထမသိအောင်ရှင်းပြရတယ်။အဲဒီခဏိကနိရောဓသစ္စာကဘာဖြစ်လို့သစ္စာခဏိကနိရောဓခေါ်ရတယ်လို့ပြီးတော့ဒီဒုက္ခသစ္စာအမြင်ရနေတဲ့ယုတ်တရားနန္တရားခန္ဓာငါးပါးသမုဒိယသစ္စာအမြင်ရနေတဲ့ကြောင်းကျိုးချက်ပြိစ္ဆာသမုပ္ပါသဘောတရားအဲဒီသဘောတရားဒီရဲ့ခန္ဓာမဆက်တဲ့တဲ့ဆုံးချက်နေတဲ့ဘင်းကိုသင်္ကန်းကြီးမြင်နေတဲ့ဉာဏ်အဲဒီဉာဏ်ကကြိလ္လာကိုတရင်ကအာရှိစောင်းအာရှိရှိတည်နေတဲ့စောင်းအာရှိစောင်းအာရှိရှိနဲ့ပြတ်တယ်အစံဖြစ်တဲ့နဲ့ပြတတ်လိုက်တဲ့အတွက်တရင်ကအဆင်ကြည့်တတ်ပြီးချုပ်တော့လို့သူ့ကိုခရစ်တနိရောဓသစ္စာလို့ခေါ်ရတယ်။အဲဒီလိုပြတတ်နေတဲ့ဉာဏ်ကလည်းတဖန်ရှုနေတဲ့ဉာဏ်ကိုပြန်ကြည့်ကြည့်လိုက်ရတယ်။ရှုနေတဲ့ဉာဏ်ဘက်မှာနှမ်းကြည့်လိုက်ရင်အဲဒီလက်ရှင်တရားကငါးပါးစုံနေတာကိုတွေ့ရမယ်။ရှုနေတဲ့ဉာဏ်လေးယောဂီတို့ကနာမကျတဲ့ယောဂီကြတဲ့အရှိတပါတယ်နော်။စိတ်ကလေးတွေတုံးတဲ့အနေလုံးပါတယ်ဘာဂုတ္တမနောဓာရိကဇောဝတိစိတ်အပြင်ဖြစ်တယ်။မနောဓာရဝဇ္ဇမဖြစ်စေတဲ့ခြေနှလုံးဇောတွေမှာစိတ်စရတဲ့ရေပုံရအဆင့်တော့လေးလုံးလောက်ရှိတယ်။တိတိပါတဲ့ခါလည်းရှိတယ်မပါတဲ့ခါလည်းရှိတယ်။ဉာဏ်ကတော့တောင်းနေတတ်ပါတယ်နော်။အဲဒီ34လုံးလောက်ခြင်းမှာမဂ္ဂင်တရားကိုလောကီမဂ္ဂင်တရားကိုလို့အမြင်ရနေတဲ့တမ္မာဒိဋ္ဌိလည်းပါတယ်။တမ္မာသင်္ကပ္ပလည်းပါတယ်။တမ္မာဝါယမတမ္မာတ္တိတမ္မာသမာဓိလည်းပါတယ်။နမောသတ္တမံကမ္မနာတမအာဇီဝခေါ်တဲ့သီလမဲ့ခင်ကတော့ဒီကကြီးလေးနှိမ့်ခင်လည်းမနေ့ပိတ်မှာသီလဆောက်တည်တဲ့ပုံစံမျိုးပေါ့နော်စောစောတည်းကကျိုးတည်ပြီးဆောက်တည်ထားတဲ့အတွက်ပြည့်စုံပြီးဖြစ်တယ်။ပေါင်းလိုက်တဲ့လောကီမဲ့ခင်တရားကို၈ပါးပဲ။ဒီလောကီမဲ့ခင်တရားကို၈ပါးကိုထူထောင်ပြီးတော့ဒီဒုက္ခဒိဋ္ဌာတရားလူ့ရာဒိဋ္ဌာတရားတွေကိုသိအောင်ကျိုးပန်းရတယ်။ဒီနည်းအားဖြင့်သက္ကလောထပ်ပြီးလဲလှဲပြောရင်တော့ဒုက္ခဒိဋ္ဌာတရားလူ့ရာဒိဋ္ဌာတရားတွေကိုသိနေတဲ့ဉာဏ်မှလောကီမဂ္ဂင်တရားကိုငါးပါးပါနေတယ်လို့ဆိုလိုပါတယ်နော်အဲဒီလောကီသစ္စာ၄ပါးကိုပထမသိနေတဲ့သံဃာတိတိဉာဏ်အမြင်ကိုရရှိအောင်ပထမကျေစားရနော်ကျေစားပြီးတဲ့အချိန်မှာနောက်မဂ္ဂင်တစ်ခုကဘာလဲ ကတမောသဒုက္ခဝေသမ္မာသင်္ကပ္ပောသမ္မာသင်္ကပ္ပမေကနောက်မကင်းလက်နော်မေထမသင်္ကပ္ပောအဇောတာသင်္ကပ္ပောအဝိသိင်္ဂသင်္ကပ္ပောအယံဥစ္စတိဒုက္ခဝေသမ္မာသင်္ကပ္ပောသမ္မာသင်္ကပ္ပသမ္မာသင်္ကပ္ပမေကဆိုတာကဘာလို့သမ္မာသင်္ကပ္ပမေကဆိုကြလဲနော်ကောင်းမွန်စွာကျန်စီစိတ်ကူးမှုကောင်းမွန်စွာကျန်စီစိတ်ကူးမှုကောင်းမွန်စွာကြံတင်စေကူးတယ်ဆိုတဲ့ဥစ္စာကဘာတွေကိုကောင်းမွန်စွာကြံတင်စေကူးတယ်လို့လေ။နိက္ခမတင်္ဂပ္ပအာဇာဂါဒတင်္ဂပ္ပအောဝိသင်္ဂတင်္ဂပ္ပဆိုပြီးတင်္ဂပ္ပတုံးခုခေါ်ပြထားတယ်ဘုရားရှင်နော်။အဲနိက္ခမတင်္ဂပ္ပအာဇာဂါဒတင်္ဂပ္ပအောဝိသင်္ဂတင်္ဂပ္ပဆိုတာကဘာတွေပြောနေကြတာကတော့နောက်ပဲအကျေထပ်ပြီးခေါ်ကနော်။ဒါကဒီနေရာမှာသမ္မာတင်္ဂပ္ပဆိုတဲ့သက္ကလုံလေးတစ်ခုသာဂုတမတင်္ဂပ္ပခေါ်တယ်လို့ဆိုတာကိုနည်းနည်းနားလည်အောင်နော်။သမ္မာအဘိနိရောဓနာလက္ခဏောသမ္မာတင်္ဂပ္ပောဟုတ်။ဘုရားကသမ္မာဒိဋ္ဌိကြတော့သမ္မာတ္တနာလက္ခဏောသမ္မာဒိဋ္ဌိဒါလုံးလေးတော့မှတ်တယ်။သမ္မာကောမောမှန်ကန်စွာတ္တနာလက္ခဏမြင်တော်သဘောလက္ခဏရှိသောတရားဒီသမ္မာဒိဋ္ဌိသမ္မာဒိဋ္ဌိဤဤ။ကောမောမှန်ကန်စွာမြင်တတ်တဲ့သဘောတရားလက္ခဏရှိတဲ့တရားကိုသဘောလက္ခဏာရှိတဲ့တရားကိုသမ္မာဒိဋ္ဌိခေါ်တယ်။ကောင်းမွန်မှန်ကန်စွာမြင်တဲ့ဆရာကဘာကိုမြင်ရလဲ။ဒိဋ္ဌာလေးပါ။ဒါပဲ။တရားဟာတွေကိုမြင်နေတာကိုပြောလို့ရမဟုတ်ဘူး။ဘုဒ္ဓီသမ္မာသင်္ကပ္ပကြတော့သမ္မာအဘိနိရောဓနာလက္ခဏောသမ္မာသင်္ကပ္ပောသမ္မာကောင်းမွန်မှန်ကန်စွာအဘိနိရောဓနာလက္ခဏောအာယုံတို့စိတ်ကိုရှိစုတင်ကြောင်းဖြစ်သောသဘောလက္ခဏာသည်သမ္မာသင်္ကပ္ပောသမ္မာသင်္ကပ္ပမည်၏။စိတ်ကိုအာယုံတို့ကောင်းစွာရှိရှိတင်းနေဆိုတာကဘာအာယုံလဲ။တခြားအာယုံတွေကိုဖြစ်တာခဏဖြစ်ထားလို့နော်။ဒီနေရာမှာကသစ္စာ၄ပါးပဲ။မမဒိဋ္ဌိကသစ္စာ၄ပါးကိုသိနေတဲ့ဉာဏ်ဖြင့်ချင်းကြောင့်ဒုက္ခသစ္စာအာယုံပေါ်တော့စိတ်ကိုရှိရှိတင်းသေးခြင်းတဘော။သမုဒိယသစ္စာအာယုံပေါ်တော့စိတ်ကိုရှိရှိတင်းသေးခြင်းတဘော။နိရောဓသစ္စာအာယုံဘောဓစိတ်ကိုရှိရှိတင်ပြခြင်းတဘောမေတ္တာသစ္စာအာယုံဘောဓစိတ်ကိုရှိရှိတင်ပြခြင်းတဘောအဲ့ဒီသဘောတရားကိုကောင်းစွာအာယုံဘောဓစိတ်ကိုရှိရှိတင်ပြခြင်းလို့ခေါ်ရအာယုံဘောဓဒီလိုကောင်းစွာရှိရှိတင်ပြနေတဲ့သဘောလက္ခဏာလေးကိုကြားခေါ်လဲလမ်းတော်သင်္ကပ္ပဘလောက်တည်းလင်းမှတ်နော်နောက်တစ်ခုမမဝါစာဘာကိုတမဝါစာခေါ်တယ်လဲသမ္မာပရိဒ္ဓလက္ခဏာသမ္မာဝါစာသမ္မာပရိဒ္ဓလက္ခဏာသမ္မာကောင်းမွန်မှန်ကန်စွာပရိဒ္ဓလက္ခဏာသိသိတတ်တဲ့လက္ခဏာရှိကောင်းမွန်မှန်ကန်စွာသိသိတဲ့ဆိုတာကဘာကိုကောင်းမွန်မှန်ကန်စွာသိသိတယ်လို့မေးရင်ကောင်းမွန်မှန်ကန်စွာမဖောက်မပြအမှန်အဖြစ်သိတတ်ခြင်းသဘောလက္ခဏာရှိတယ်ကောင်းမွန်မှန်ကန်စွာသိပ္ပိခြင်းသဘောလက္ခဏာရှိတယ်ဆိုတဲ့ဥစ္စာကတော့ဥစ္စာလို့ငကားပြောတဲ့အပိုင်းနဲ့ဆိုင်တယ်။မူတပ်ပြောခြင်းနဲ့စိတ်ထားမျိုးကိုကောင်းစွာတင်ထားလိုက်တယ်။မပြောပြအောင်။ဂုံးတိုက်ခြင်းနဲ့စိတ်ထားမျိုးကိုဂုံးမတိုက်ဖြစ်အောင်သိပ္ပိထားလိုက်တယ်။ဉာဏ်နဲ့ငကားပြောခြင်းနဲ့စိတ်ထားမျိုးကိုမပြောပြအောင်သိပ္ပိထားလိုက်တယ်။သင်ခြင်းတဲ့စကားတွေကိုပြောခြင်းနဲ့အချင်းချင်းကိုမပြောဖြစ်အောင်သိမ့်တိုက်ခံရတယ်။ဒီလိုဆုံးတော့ဖြစ်ခြင်းပဲ။အဲဒီသိမ့်တိုက်နေတဲ့ကျောင်းအားမရှိဘူး။ကိုယ့်စိတ်ကလေးကိုချုပ်ကြည့်ရတယ်။သိမ့်တိုက်ချပြရတယ်။အဒီစကားကဘယ်မှမကြိုက်ဘူး။ငါမပြောဘူး။ဒီစိမ့်လုံးကတရားကြီးတယောက်ကဥပ္ပစီလာတယ်။ညာတော့ဒီလိုဥပ္ပစီကသူ့ကိုတစ်ခါဆုံးပါတယ်ဒီလိုဆုံးမှရမကြိုက်တာမလုပ်တော့ကွာဒီလောက်ပဲဆုံးမလိုက်ဒီမှတ်ထားတယ်နောက်တစ်ခေါက်သွားတော့ကျွန်တော်ကြီးကဆုံးမတယ်ဘုရားမကြိုက်တာမပြောနဲ့ကွာနောက်တစ်ခေါက်သွားတဲ့ခါကျတော့အာဘုရားမကြိုက်တာမကြံနဲ့ကွာဟောဒီလောက်ပဲဆုံးမငိုလည်းဒီတိုင်းနေပေါ့ဘုရားကတည်းကမကြိုက်ဘူးလေဒါဖြစ်လို့မကြိုက်ဒီမှုလည်းပြောလို့ရှိရင်ဒီပြောနေတဲ့ကံကမိမိအကျိုးတွေကအကျိုးနှုတ်လုံးကိုဖြည့်ကြည့်နေတာရှိတယ်ဘယ်လိုဒီကိစ္စနဲ့ကြည်လဲမေးရင်တော့မူတပြောခြင်းဖြစ်ဟုသောအကြောင်းကြောင့်ဒီကရဝါဒီအပ္ပစီဒုက္ခရောက်တစ်ဖက်ပုဂ္ဂိုလ်တွေလည်းမူတ အပြောခံရတဲ့အတွက်တချို့ယုံနေမှာပေါ့မတရားတဲ့ကိုလည်းပြီးခံရမယ်ဆိုရင်ပေါ့အမြဲတမ်းထိခိုက်နေတာတော့နော်မိမိအကျိုးသိစုံပန်းကြည့်လိုက်တော့လည်းမကောင်းဘူးမိသားစုတက်တဲ့အတွက်မန္တရာကြီးပဲကြံကြည့်လိုက်တော့လည်းအပေဝချင်းရောက်ပြီးနိုင်တယ်အပေကကျွတ်လာလွတ်လာတယ်ခါအဲ့ဒီပုဂ္ဂိုလ်ရဲ့ဇကားကိုဘယ်သူမှယုံကြည်တဲ့ချောင်းအားမရှိတော့ဘူးဟုတ်တယ်မလားဒါကြောင့်မိမိအကျိုးတို့ကအကျိုးနှမျိုးလုံးကိုထိကြမြင့်လာရည်တတ်တဲ့စွမ်းအားတွေရှိနေခြင်းတဲ့ဒီစကားမျိုးကိုဘုရားရှင်ကမကြိုက်ဘူးမပြောခြင်းဖြစ်တယ်။မပြောခြင်းနဲ့အတွက်မပြောလို့မပြောတတ်တဲ့စကားတွေကိုမပြောနှိမ့်အောင်မိမိစိတ်လေးကိုထိမ့်သိမ်းစောင့်ရှောက်ထားပြရတယ်။အဲ့ဒီထိမ့်သိမ်းစောင့်ရှောက်နေတဲ့စွမ်းအားလေးကိုမမဝါစာလို့ပြောတယ်။တင်းတယ်တရားကြီးတွေဒီမကြီးတွေမပြောတဲ့စကားလေးတွေကိုမပြောဖြစ်အောင်စိတ်ကိုထိန်းနေကြပါမယ်။ရှင်းသာရမယ်။နိဗ္ဗာန်တဲ့တစ်ဖက်ကလိုချင်တယ်။တစ်ဖက်ကလည်းတစ်ချက်မှတစ်ချက်ကိုမဆောင်သေးဘူးဖြစ်ပါမယ်။ဒီလိုတော့ဒီကမကြီးတွေဟင်။ဒီကကြီးတွေရတယ်နည်းနည်းဖြစ်ခင်ဖြစ်မှာမတူဘူး။ဒီကမကြီးတွေကိုခဏခဏမင်းနေရဖြစ်ပါမလားဒီကမကြီးတွေဟင်။မဖြစ်ဘူးဆိုလို့ရှိရင်ဒီနေ့ကနေစပြီးပြန်လုပ်ရမယ်။ဖြစ်အောင်ကြိုးစားကြပါဒါတိုက်တွန်းဟုတ်တယ်မလား။မူလပြောခြင်းနဲ့စိတ်ကလေးကိုထင်ထင်ကြပါဂုံးတိုက်ခြင်းနဲ့စိတ်ကလေးကိုထင်ထင်ကြပါကျမ်းစာနဲ့စကားပြောခြင်းနဲ့စိတ်ထားလေးတွေကိုထင်ထင်ကြပါသူချင်းနဲ့စကားပြောခြင်းနဲ့စိတ်ထားလေးတွေကိုထင်ထင်ကြပါဒါမှမဂ္ဂင်၈ပါးဉာဏ်ကြောင့်ပေါ်ကိုပြောက်တော့မဂ္ဂင်၈ပါးဉာဏ်ကြောင့်ပေါ်ရောက်မှမိမိတို့လုံလန်တောက်တာနေတဲ့ဒီနေ့ကတရားတော်မြတ်ကိုစိတ်ဆိုင်နေနေပြီးရောက်ဆုံးသွားမှာနော်ဒါကြောင့်သမ္မာသမုဋ္ဌာပန္နလက္ခဏောသမ္မာသမ္မာကမ္မန္တောသမ္မာသမုဋ္ဌာပန္နလက္ခဏော